Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဧပြီလ28ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီစနေညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပဲသတင်းတွေကိုမက်ခွာညိုနဲ့အတူချင်ညာပေးသွားမှာပါယေမန်နိုင်ငံမြို့တော်မှာဆော်ရီအာရေဗျာဥဆောင်တဲ့မဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လက်နက်ကိုင်ဟူသီအဖွဲ့ရဲ့ခေါင်းဆောင်နှစ်ဦးသေဆုံးသွားပါတယ်။မြန်မာနိုင်ငံရခိုင်ပြည်သားမှာဖြစ်ပွားခဲ့တဲ့ပြည်ကားတွေကြောင့်တစ်ဖက်နိုင်ငံကိုထွက်ပြေးတင်းရှောင်လာတဲ့ဒုက္ခသည်တွေနေရက်ကိုဂုံသိက္ခာရှိရှိနဲ့ပြန်နိုင်ရေးပူးပေါင်းဆောင်ရွက်ကြဖို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကတိုက်တွန်းလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းတော်တာရှင်နေနာဆင်ရမှာကတော့မြန်မာနိုင်ငံကိုပထမအဆုံးအကြိမ်ဖြစ်လာရောက်ခွင့်ရတဲ့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့မြန်မာနိုင်ငံခီးစဉ်စတင်ပါပြီဒီခီးစဉ်နဲ့ပတ်သက်ပြီးတော့ဒီလိုမျိုးမြန်မာအစိုးရဘက်ကလက်ခံလိုက်တဲ့အပေါ်မှာကြိုဆိုလိုက်ပေမဲ့
အရင်ကလိုဟိုရေးစာပြီးတော့ဒါကမဖြစ်ဘဲနဲ့လက်မခံဘဲနဲ့ခြေနေရနေအခုလိုလောက်ကပြပြဆိုရင်တော့တိုးတက်မှုတိရပေါ့လေဆန္ဒလို့လာခြင်းအရှင်တကယ်ခြေမှန်ကိုအားလုံးပြဖို့ဆိုတာကတော့စိတ်မလွယ်ဘူးကွာ
အကန့်အသတ်တွေရှိနိုင်တယ်ဆိုပြီးသုံးသပ်လိုက်တဲ့မြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာခင်စောဝင်းပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်စနေညတိုင်းတင်ဆက်ပေးနေကြမြန်မာတခွင်အစီအစဉ်မှာတော့မြန်မာစံစဘာကိုတရုတ်ဘက်ကိုဒီရောင်းချပေးနေတဲ့အပေါ်သုံးသက်ချက်နဲ့အတူအညာမှာလောက်ကင်စားတော့နေတဲ့ထန်းတက်သမားမိသားစုအကြောင်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတရက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မက်ခွာညိုတို့ကတင်ပြပေးကြပါလိမ့်မယ်ရှင
်။တောင်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးကြားတောက်ကြနေကသမိုင်းဝင်တွေ့ဆုံပွဲမှာနျူကလ িয়ার ကင်းစင်ပပျောက်ရေးအတွက်ကင်ဂျွန်အွန်ပေးခဲ့တဲ့ကတိတွေအတွက်အကောင်းမြင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ဘက်ကကစားနေတယ်လို့သူမထင်ကြောင်းနဲ့အခုလိုအခြေအနေမျိုးအထိဘယ်တော့မှမရောက်ခဲ့ဘူးလို့အိမ်မီရောမှာဂျာမနီဝန်ကြီးချုပ်နဲ့ပူရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရမ့်ကပြောခဲ့ပါရယ်မြောက်ကိုရီးယားဆူရဘက်ကလာရူကတိတွေပေးခဲ့ပေမဲ့လက်တွေမလုပ်ခဲ့တဲ့အတွက်ဒီတစ်ခါရောတကယ်စစ်မှန်တဲ့ကတိဖြစ်မလားဆိုတဲ့အမေးကိုတော့သမ္မတထရမ့်ကသူ့ဘက်ကအညာခံမှာမဟုတ်ဘူးလို့ဖြေခဲ့ပါရယ်ကင်ဂျွန်အွန်းနဲ့သူတွေ့ဆုံဆွေးနွေးပွဲတွေမကြခင်လုပ်မှာဖြစ်တယ်လို့သမ္မတထရမ့်ကဆိုပေမဲ့အချိန်တိကျကိုတော့မပြောပါဘူးထိပ်သီးတွေ့ဆုံပွဲဘာမှလုပ်မယ်ဆိုတာတာဝန်ရှိသူတွေက2နေရ3နေရလောက်စဉ်းစားထားတယ်လို့လည်းဆိုပါတယ်တောက်ချောင်းနေတော်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ဟာတောင်ကိုရီးယားပတ်ချမ်းမှာပထမဦးဆုံးခြေချခဲ့တဲ့မြောက်ကိုရီးယားခေါင်းဆောင်တဦးဖြစ်လာပြီးတော့တောင်ကိုရီးယားသမ္မတမွန်ဂျဲအိနဲ့တမိုင်းဝင်တွေ့ဆုံဆွေးနွေးခဲ့တာပါကိုရီးယားကျွမ်းကျင်မှာနျူကလ িয়ার ကင်းစင်ပပျောက်ရေးအကောင့်တွေဖော်ဖို့နဲ့ကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်ရေးဆွေးနွေးဖို့ခေါင်းဆောင်နှစ်ဦးသဘောတူညီခဲ့ကြပါတယ်ခင်ဗျာ
မကြခင်ရက်ပိုင်းကပဲအမေရိကန်နိုင်ငံသားရေးဝန်ကြီးဖြစ်လာတဲ့ Mike Pompeo ဟာဒီကနေ့စနေနေ့မှာအရှေ့အလယ်ပိုင်းဒေသခရီးစဉ်စတင်ပါတယ်ဒီမတိုင်ခင်ကတော့ယာရုစယူပြီးပထမဆုံးသတ္တမန်ခရီးစဉ်ဖြစ်ဘယ်ဂျီယံနိုင်ငံ Brussels မြို့တော်မှာ NATO ခေါ်မြောက် Atlantic စစ်စာချုပ်အဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးများအစည်းအဝေးကို Mr. Pompeo တက်ရောက်ခဲ့ပါတယ်အခု၃ရက်ကြာခရီးစဉ်မှာ Saudi Arabia Jordan နဲ့ Israel နိုင်ငံတွေမှာ Iran နိုင်ငံနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့မူဝါဒကိုမဟာမိတ်နိုင်ငံတွေကိုပြောပြသွားမှာဖြစ်ပါတယ်။အီရန်နိုင်ငံဆိုင်ရာနျူကလ িয়ার သဘောတူညီမှုကနေအမေရိကန်နှုတ်ထွက်ဖို့သမ္မတထရမ့်ကဆုံးဖြတ်ချက်မချရသေးဘဲဆက်ပြီးတော့ဆွေးနွေးညှိနှိုင်းနေတဲ့အကြောင်းမစ္စတာပွန်ပီယိုကတောက်ကြနေကပဲပြောသွားတာပါ။ဒီကိစ္စနဲ့ပတ်သက်ပြီး NATO နိုင်ငံသားရေးဝန်ကြီးတွေနဲ့လည်းဆွေးနွေးခဲ့တယ်လို့မစ္စတာပွန်ပီယိုကဆိုပါတယ်။ဒီအရှိလေပိုင်းခီးစဉ်မှာလည်းအီရန်နျူကလ িয়ার ကိစ္စကိုထိတ်ဆုံးမထားဆွေးနွေးဖို့ရှိတယ်လို့သူကပဲပြောသွားပါတယ်။မစ္စတာပွန်ပီယိုဟာသူ့အရင်နိုင်ငံသားရေးဝန်ကြီးဖြစ်တဲ့ Rex Tillerson နဲ့ရှင်ရင်တော့အီရန်အစိုးရဘက်မှပိုးပြီးသဘောထားတင်းတင်းမာမာရှိသူလို့သုံးသပ်ကြပါတယ
်။ယေမန်နိုင်ငံမြို့တော်မှာ Saudi Arabia ဥဆောင်တဲ့မဟာမိတ်တွေရဲ့လေကြောင်းတက်ခဲမှုကြောင့်လက်နက်ကိုင်ဟူသီအဖွဲ့ရဲ့ခေါင်းဆောင်နှစ်ဦးသေဆုံးသွားပါတယ်။ဇန်နာမြို့ကဒီလေကြောင်းတက်ခဲမှုအတွင်ဘလောက်သေဆုံးဒဏ်ရာရသွားလဲဆိုတော့တိတိကျကျမသိရသေးပါဘူး။ Saudi နိုင်ငံပိုင်းရုပ်မြင်သံကြားကတော့သေဆုံးသူ50ကျော်ရှိတယ်လို့ဆိုပြီးတော့ Al Arabia ရုပ်မြင်သံကြားကတော့ဟူသီပြည်ရဲ့ဌာနအဆောက်အဦကိုတိုက်ခိုက်ခဲ့ခြင်းမှာသဘုံ38ဦးထက်မနည်းသေဆုံးခဲ့တယ်လို့ဆိုပါတယ်2015ခုနှစ်ကဆာလုဆော်ရီဥဆောင်တဲ့မဟာမိတ်တွေကယေမန်ဆွေးရကိုထောက်ခံပြီးဟူသီသဘုံတွေကိုလေကြောင်းကနေနှိမ့်နှင်းတိုက်ခိုက်ခဲ့တဲ့စစ်ပွဲတွေကြောင့်လူနှစ်သန်းကျော်ဟာနေရက်ကနေဆွတ်ခွာထွက်ပြေးခဲ့ကြပါတယ်။ကမ္ဘာမှာဒုက္ခသည်အရေအတွက်အများဆုံးရှိနေတဲ့ယေမန်မှာလူဦးရေ22သန်းဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတာပါ။ပြည်ပခါတွေဆက်ဖြစ်ပွားနေတာ၊စီးပွားရေးကျဆင်းနေတာနဲ့လူမှုရေးထောက်ကူပြုဌာနတွေနဲ့ဘဝအသက်ရှင်နေထိုင်ရေး လုံလောက်တဲ့အထောက်အကူတွေမရတာကြောင့်ကူညီမှုတွေဟာတဖြည်းဖြည်းချင်းတိုးလိုအပ်လာတယ်လို့ဒုက္ခသည်ကူညီရေးအေဂျင်စီတွေကသတိပေးထားပါတယ်ခင်ဗျာ
။ဆိုမာလီယာအလဲပိုင်းကာကာယိုမြို့မှာမြို့ကစားတောက်ဆိုင်ကိုအသေးခံဘုံးခွဲတိုက်ခိုက်ခဲ့တာကြောင့်ဆိုမာလီယာတပ်ဖွဲ့ဝင်၄ဦးထက်မနည်းသေဆုံးပြီး၆ဦးဒဏ်ရာရသွားတယ်လို့မျက်မြင်သက်သေတွေနဲ့အာဏာပိုင်တွေကဒီကနေ့ပြောပါရတယ်။တစိ့တစ်ပိုင်းပေါ့တလန်ကိုပိုင်အုတ်ချုပ်ခွင့်ရနယ်မြေထဲကမြို့မှာအခုလိုတိုက်ခိုက်မှုဖြစ်ပွားတာပါ။ဖောက်ခွဲရေးပစ္စည်းတွေကိုကိုမှပတ်ထားတဲ့လူငယ်တဦးဟာအစိုးရအရာရှိတွေနဲ့သူတို့ရဲ့လုံခြုံရေးတွေရှိနေတဲ့စားတောက်ဆိုင်တွေကိုအပြေးဝင်ရောက်လာပြီးဖောက်ခွဲခဲ့တာဖြစ်ကြောင်းမျက်မြင်သက်သေတဦးက VOA ကိုပြောပါရတယ်။သေဆုံးသူတွေထဲမှာအစ်မြင့်စစ်ဖက်အရာရှိ2ဦးလည်းပါဝင်တယ်လို့အာဏာပိုင်တွေကပြောပါတယ်ဂက်ကာယိုမြို့ရဲ့တောင်ပိုင်းကပေါ့တလန်ဒေသမှာပါဝင်တယ်လို့တောင်ပိုင်းကတော့ဂယ်မူဒက်ဒေသမှာပါဝင်နေတာပါဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပေမဲ့လည်းအယ်ရှာဘတ်ရဲ့လက်ချက်ဖြစ်နိုင်ခြင်းရှိတဲ့လက္ခဏာတွေတွေ့ရတယ်လို့ဆိုပါတယ်အယ်ရှာဘတ်အဖွဲ့ဟာမိုဂါဒီရှူးမြို့ကအစိုးရအဆောက်အဦတွေဟိုတယ်တွေစားတောက်ဆိုင်တွေနဲ့တခြားနေရာတွေကိုအခုနှစ်ပိုင်းအတွင်းပိတ်မှတ်ထားတိုက်ခိုက်ခဲ့ပါတယ်1992ခုနှစ်လောက်ကစလို့ဆိုမာလီယာနိုင်ငံမှာအကြမ်းဖက်ပြစ်ပတ်ခါတွေစတင်လာခဲ့တာဖြစ်ပြီးအဖွဲ့တွေအချင်းချင်းကြားတိုက်ခိုက်မှုကြောင့်အပြစ်မဲ့အရတားအများပြားသိဆုံးခဲ့ပါတယ်ဒါပေမဲ့လည်းလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းမြို့တော်မိုဂါဒီရှူးအပါအဝင်အဓိကကြားတဲ့မြို့ကြီးတွေမှာမတိမငိမ်ဖြစ်ခဲ့ရတဲ့အဓိကအကြောင်းရင်းကတော့အယ်ရှာဘတ်အဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်ဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။စနေနေ့ညမဲ့သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။မြန်မာနိုင်ငံရခိုင်ဒေသမှာဖြစ်ပွားခဲ့တဲ့ပြည်ပခါရီကြောင့်တစ်ဖက်နိုင်ငံကိုထွက်ပြေးတိမ်းရှောင်လာတဲ့ဒုက္ခသည်တွေနေရက်ကိုဂုံသိက္ခာရှိရှိနဲ့ပြန်နိုင်ရေးပူးပေါင်းဆောင်ရွက်ကြဖို့စင်ကာပူဝန်ကြီးချုပ်လီရှန်လောင်းကတိုက်တွန်းလိုက်ပါတယ်အရှေ့တောင်အရှာနိုင်ငံများအတင်းအာဆီယံရဲ့ထိပ်သီးဆွေးနွေးပွဲရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာစင်ကာပူဝန်ကြီးချုပ်ကအခုလိုပြောသွားတာပါ
And we encourage Myanmar and Bangladesh to press on with their shared commitment to carry out the voluntary
မြန်မာနဲ့ Bangladesh နိုင်ငံတွေအနေနဲ့သူတို့ဆန္ဒအလျောက်နေရင်းပြောင်းတဲ့ဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်ရေးအချိန်ဆိုင်မနေပဲနဲ့ချမှတ်ထားတဲ့ဂရီကိုဒီအတိုင်းဆောင်ရွက်သွားဖို့ဝန်ကြီးချုပ်လီရှန်လွန်ကပြောသွားတာပါဒါပြင်အာဆီယံသင်းကြီးရဲ့ခေါင်းဆောင်တွေဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျဲအင်တို့ရဲ့ကိုရီးယားကျွန်းဆွယ်တင်းမာမှုတွေရှော့ချရေးသမိုင်းဝင်ပထမဆုံးတွေ့ဆုံဆွေးနွေးခဲ့ကြတာနဲ့ပတ်သက်လို့လည်းကြိုဆိုလိုက်ပါတယ်ကိုရီးယားထိပ်သီးဆွေးနွေးပွဲကနေဒေတာရင်းငင်းချင်းရင်းနဲ့တည်ငြိမ်ရေးတို့ကိုဆောင်ကျဉ်းလာလိမ့်မယ်လို့လည်းဝန်ကြီးချုပ်လီရှန်လွန်ကပြောပါတယ်အပြုသဘောဆောင်တဲ့ခြေလှမ်းစတင်လိုက်တာဖြစ်ပေမဲ့ရှေ့မှာဆက်ပြီးတော့ဆွေးနွေးဖြည့်ရှင်းရမယ့်အခက်အခဲတွေရှိနေနိုင်ကြောင်းလည်းသူကထောက်ပြပါတယ်ဒီကနေ့မှာပဲကျင်းပတဲ့32ကြိမ်မြောက်အာဆီယံသင်းကြီးရဲ့ထိပ်သီးအစည်းအဝေးပွဲအတွင်းကုန်သင်ရေးစစ်ပွဲကိုမလွတ်လားကြောင်းနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့လေလီရှန်လွန်ကသတိပေးပြောဆိုပါရယ်ဒီထိပ်သီးဆွေးနွေးပွဲကိုဒေတာတွင်အသင်းဝင်နိုင်ငံခေါင်းဆောင်တွေနဲ့အတူမြန်မာသမ္မတဦးဝင်းမြင့်လက်တက်ရောက်ပါရယ်ခင်ဗျာ
ကိုရီးယားနှစ်နိုင်ငံကြားတွေ့ဆုံဆွေးနွေးပွဲတွေဟာကိုရီးယားကျွန်းဆွယ်အတွက်အလှည့်ပြောင်းတစ်ခုဖြစ်ကြောင်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCNA ကကြေညာခဲ့ပါတယ်။တချိန်တည်းမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့တွေ့ခင်းတန်ခတ်ပိတ်ဆို့မှုတွေကိုဆက်ပြီးထားမှာဖြစ်ကြောင်းပြောပါတယ်။ဆယ်စုနှစ်တကျော်အတွင်းကိုရီးယားနှစ်နိုင်ငံကြားပထမဆုံးတွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်လို့ပူးတွဲကြေညာချက်ကို KCNA ကတောက်ကြနေကထုတ်ပြန်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျဲအင်တို့ဟာကိုရီးယားကျွန်းဆွယ်ကိုနျူကလ িয়ার ကင်းမဲ့ဆုံးဖြစ်လာစေရေးဆုံးခန်းတိုင်ဆောင်ရွက်သွားကြဖို့ကြိပြုခဲ့ကြသလိုကိုရီးယားကျွန်းဆွယ်မှာအနုမြူကင်းလက်နက်ကင်းစင်ရေးကိုလည်းပုံရိပ်မှန်းချက်ဖြစ်သဘောတူခဲ့ကြပါတယ်။တွေ့ဆုံဆွေးနွေးပွဲအတွင်းတောင်နဲ့မြောက်ကိုရီးယားဆက်ဆံရေးတိုးတက်ကောင်းမွန်စွာလာစေရေးအပါအဝင်နှစ်နိုင်ငံကြားစိုးရိမ်ပူပန်နေတဲ့ကိစ္စရပ်တွေကိုစည်းင်းစေတနာမှန်နဲ့ဆွေးနွေးခဲ့တဲ့အကြောင်း KCNA ကဖော်ပြပါတယ်။စနေနေ့ညနေခင်းမှာတော့ဒီတွေ့ဆုံဆွေးနွေးပွဲအကြောင်းပထမဆုံးအကြိမ်ဖြစ်ကိုရီးယားနိုင်ငံပိုင်မြောက်ကိုရီးယားနိုင်ငံပိုင်ရုပ်သံကနေထုတ်လွှင့်ပြသခဲ့ပါတယ်တွေ့ဆုံဆွေးနွေးပွဲအကြောင်းမြောက်ကိုရီးယားအစိုးရသတင်းမှာဖော်ပြရမှာနျူကလ িয়ার ကင်းစင်ရေးဆွေးနွေးမှုတွေအကြောင်းအသေးစိတ်ပြောမထားဘဲငြိမ်းချမ်းရေးတာယာဝါပြောရေးနဲ့ကိုရီးယားနှစ်နိုင်ငံညီညွတ်ရေးကိုပဲအလေးပေးခဲ့ပါတယ
်အိန္ဒိယဝန်ကြီးချုပ်နေရင်ဒရာမူရီနဲ့တရုတ်သမ္မတရှီဂျင်ပင်တို့ဟာအငင်းပွားနေတဲ့နေဆက်ရေးနဲ့ပတ်သက်ပြီးတော့တီတီငြိမ်ငြိမ်အခြေအနေကိုဆက်လက်ထိန်းသွားကြဖို့သဘောတူညီခဲ့ကြပါတယ်ကောင်းဆောင်နေဦးဟာတရုတ်နိုင်ငံအလဲပိုင်းဝူဟန်မြို့မှာနှစ်ရက်ကြာအလို့သဘောဆွေးနွေးခဲ့ကြတာပါ။ဒါအပြင်မြန်မာရဲ့ဟိမဝန္တာတောင်တန်းနယ်စပ်မြင်းတစ်လျှောက်ကနှစ်နိုင်ငံတပ်ဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးဆက်လက်ထိန်းသိမ်းသွားနိုင်ရေးလည်းသဘောတူညီခဲ့ကြတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့မှပြောလိုက်ပါတယ်။ အိန္ဒိယနိုင်ငံသားရဲ့ဝန်ကြီး VJ Gohil ကဝန်ကြီးချုပ်မိုဒီနဲ့သမရရှိတို့ဟာနှစ်နိုင်ငံအရေးနားလည်မှုရှိရှိနဲ့မတူကွဲပြားမှုတွေကိုငြင်းငြင်းချက်ချက်နဲ့ပြောဆိုဆွေးနွေးကြဖို့လဲသဘောတူခဲ့ကြတယ်လို့ဆိုပါရယ်ဒါပေမဲ့လည်းဒီသဘောတူညီချက်တွေနဲ့ပတ်သက်လို့လက်မှတ်ရေးထိုးခဲ့ကြတာမျိုးတော့မရှိပါဘူး
မလေးရှားဝန်ကြီးချုပ်ဟာမဟာဒီယာမိုဟာမက်ဟာမေလ9ရက်ထွေထွေရွေးကောက်ပွဲကိုယ်စားလှယ်ဖြစ်အမည်စီရင်တင်သွင်းလိုက်ပါတယ်သူကိုထောက်ခံသူတွေဟာစနေနေ့ကလန်ကာဝီအဖမ်းဖြေကျွန်းမှာစုဝေးပြီးအသက်62နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းကိုထောက်ခံကြောင်းအင်အားပြခဲ့ကြပါတယ်မဟာဒီယာကိုယ်တိုင်တရားတင်ကြားပေးထားတဲ့လက်ရှိဝန်ကြီးချုပ်နာဂျစ်ရာဇက်အဂရီလိုက်စားမှုတွေမှာပြဿနာတက်ပြီးသူ့ကိုယာရုကဖယ်ရှားဖို့မဟာဒီယာကပဲတောင်းဆိုခဲ့ပါတယ်။ဝန်ကြီးချုပ်ရာဇတ်2009ခုနှစ်တုန်းကဝန်ကြီးချုပ်ယာရုတာဝန်ထမ်းဆောင်ချိန်မှာစီးပွားရေးဖွံ့ဖြိုးတိုးတက်စေရေးအတွက် 1MDB အဖွဲ့ကိုတည်ထောင်ပြီးကနဦးပိုင်းကဦးဆောင်ခဲ့ပေမဲ့နောက်ပိုင်းမှာတော့ဒေါ်လာတန်ပေါင်းထောင်နဲ့ချီပြီးအကျွေးတင်သွားခဲ့ပါတယ်။အစိုးရဗန်ဒါငွေနဲ့တည်ထောင်ထားတဲ့ဒီလုပ်ငန်းအဖွဲ့ကြီးဟာအမေရိကန်နဲ့တခြားနိုင်ငံတွေနဲ့နိုင်ငံဖြတ်ကျော်ငွေကြေးအလွှဲသုံးမှုငွေကြေးခဝါချမှုတွေရှိခဲ့ကြောင်းစွပ်စွဲခံရပြီးစုံစမ်းစစ်ဆေးခံနေရတာဖြစ်ပါတယ
်။စနေညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မခွာညိုတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးကုလလုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့မြန်မာနိုင်ငံခီးစဉ်နောက်ဆုံးရသတင်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံကိုမကြခင်ရက်ပိုင်းမှာပဲရောက်ရှိလာတော့မယ်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတာအမတ်ကြီး15ဦးလုံးပါဝင်တဲ့အဖွဲ့ရဲ့ခီးစဉ်ကိုတိုးတက်မှုတရက်အနေနဲ့ကြိုးစိုးလက်ခံလိုက်တယ်လို့လာရောက်ခွင့်ပြုလိုက်တဲ့မြန်မာအစိုးရအနေနဲ့လည်းရခိုင်ပြည်ပခန့်နဲ့ပတ်သက်တဲ့ပကတိဖြစ်စဉ်ကိုပွင့်ပွင့်လင်းလင်းရှင်းပြသင့်တယ်လို့လူခွင့်ရေးစောင့်ကြည့်အကဲခတ်ဒီကတိုက်တွန်းလိုက်ပါတယ်အခုလောလောဆယ်ကူဝိတ်နိုင်ငံမှာရောက်ရှိနေတဲ့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်တွေဟာမြန်မာခီးစဉ်မတိုင်ခင်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအရင်ဦးဆုံးသွားမှာဖြစ်ပါတယ်ခီးစဉ်နဲ့ပတ်သက်လို့တင်ကြိုသုံးသက်ချက်တွေနားဆင်ပါရှင်လုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာရောက်ဖို့ကိစ္စကိုမြန်မာအစိုးရကအစောပိုင်းမှာညင်းခဲ့ပေမဲ့လည်းနောက်ပိုင်းမှာသဘောတူလက်ခံခဲ့တာဖြစ်ပါတယ်မြန်မာအစိုးရဘက်ကကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတာမတ်ကြီး15ဦးလုံးပါဝင်တဲ့အဖွဲ့ကိုလာရောက်ခွင့်ပြုလိုက်တဲ့အပေါ်တိုးတက်မှုတရအနေနဲ့ကြိုးစိုးလက်ခံပေးမယ်လို့ဒီအချိန်တိုခီးစဉ်အတွင်းမှာဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်မိဖို့နဲ့အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့နေရာတွေကိုတေချာလေ့လာဆန်းစစ်နိုင်မှုကတော့အချိန်အကန့်အသတ်တွေရှိနိုင်တယ်လို့မြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာခင်ဇော်ဝင်းကသုံးသပ်ပါတယ်
အရင်ကလိုဟိုရင်းဆန်ပြီးတော့ဒါကမဖြစ်ပဲနဲ့လက်မခံပဲနဲ့ခြေနေရနေခုလိုလောက်ကပြပြရစရင်တော့တိုးတက်မှုတရပေါ့လေကျွန်တော်တို့လာခြင်းအရှင်တကယ်အခြေအနေမှောင်အောင်အလုံးပြီးဖို့ဆိုတာကတော့စိတ်မလွယ်ဘူးကွာ။နောက်ပါဆိုတော့စိတ်ပြီးတော့အကန့်အသတ်တွေကများတယ်။ဒါဆိုအချိန်လေးပါပါတယ်လေ။ဆန်လာနိုင်ငံဆုံးမှာတမ်းမကြီးပါတယ်ဆိုတော့ကျော်လေးကဒါဟိုစောင်းကြောင်တင်းနေပေါ့နော်။အချိန်လေးမြင့်နေပေါ့။ဒါပေမဲ့အားလုံးအခြေအနေမှောင်ကိုပြီးဖို့ဆိုတာကတော့ဒီနေ့အတွင်းမှာတော့ပြည်စုံနေတာမဖြစ်ဘူး။ဆိုတော့လာလာတော့ကြိုးစားပါလေ။နောက်တစ်ခုကမြန်မာစိုးရတဲ့ပြည်ကိုညှိနှိုင်းပြီးတော့ဆော့ဘိုင်ဆက်လုံးမလဲ။ဆိုတော့ပြောရမယ်လေ။ကျွန်တော်နေမယ်ကအခုလူငယ်ကောင်စီဗိုင်းကိုယ်စားလေးအားလုံးတက်မှတ်ဒီပို့မယ်။အလုံးကတော့အဓိကကဲတွေရမလို့ကြိုးချီပါတယ
်အခုလိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတာမတ်တွေအားလုံးပါဝင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့မြန်မာအစိုးရတာဝန်ရှိသူတွေတွေ့ဆုံတဲ့အခါမှာတော့ဘင်္ဂလားဒေ့ရှ်ဘက်လူသိမ်းချီထွက်ပြေးသွားကြရတဲ့မြန်မာနိုင်ငံကရခိုင်ပြည်ပခန့်နဲ့ပတ်သက်ပြီးပကတိအခြေအနေတွေကိုပွင့်ပွင့်လင်းလင်းတင်ပြသင့်တယ်လို့လည်းဟောင်ကောင်အခြေစိုက် AARC အာရှလူခွေကော်မရှင်ကလူခွေရေးရှင်နေဦးမင်းလွင်ဦးကအကြံပြုပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအစိုးရကိုနိုင်ငံတကာကနေပြရားပေးတာတော့များများကြပြီနောက်ပြီးတော့တခါနိုင်ငံတကာကနေပြီးတော့လေးလာရေးပွဲတွေအတူကိုယ်စားလှယ်တွေကုလသမဂ္ဂရဲ့လူခွေကိုယ်စားလှယ်တွေစတာတွေအပြီးပြီးလာဖို့စူးစမ်းခဲ့ပြီမဲ့လေမြန်မာနိုင်ငံအစိုးရကနေပြီးတော့ညှင်းပယ်ခဲ့တာဖြစ်တဲ့အတွက်မြန်မာနိုင်ငံအတွင်းမှာတကယ်လက်ရှိဖြစ်ခဲ့တဲ့အမှန်တိုက်အခြေအနေတွေကိုချပြရှင်းလင်းဖို့တော့ဆိုပါတယ်။ဒါကြောင့်လဲဆိုတော့ကဒီကိုယ်စားလှယ်အဖွဲ့ကနေပြီးတော့ပဲမြန်မာနိုင်ငံအပေါ်မှာနိုင်ငံတကာရဲ့ PR တွေညှိနှိုင်းသက်သာသွားအောင်စီမံဆောင်ရွက်နိုင်မှာဖြစ်တယ်။ဆိုရဖို့မှာဆက်လက်ရည်ယူနေတာလဲရပ်တန့်သွားနိုင်အောင်ဒီအဖွဲ့ကပဲဒီအဖွဲ့ရဲ့အစီအခံလာကပဲအဓိကအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ
်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေဟာမြန်မာခီးစဉ်မတိုင်ခင်မှာတော့ဘင်္ဂလားဒေ့ရှ်ကိုအရင်ဆုံးတွားရောက်လေ့လာမှာဖြစ်တဲ့အတွက်တင်းချီတဲ့ရိုဟင်ဂျာမွတ်စလင်တွေသူတို့ရင်ဆိုင်ခဲ့ရတဲ့ရခိုင်အကြမ်းဖက်မှုအတွင်းကလူခွေရေးချိုးဖောက်မှုတွေကိုကိုယ်တိုင်စုံစမ်းသိရှိနိုင်မှာဖြစ်တယ်လို့လည်းဒေါက်တာခင်ဇော်ဝင်းကပြောပါတယ်
။ခီးစဉ်နေနဲ့ကိုယ်ဒီဘင်္ဂလားဒေ့ရှ်တွားရတယ်ကောင်းတယ်လေ။ဘာဖြစ်ကြလဲတော့တကယ်ကိုခံထားရတယ်နော်။သူတွေကအဲ့ရမှာဖြစ်နေတာဟုတ်။ဆိုဟိုဟိုကိုမဆောင်လည်းဘင်္ဂလားဒေ့ရှ်မှာပြည်သူတွေတွေ့လို့ရတယ်။ဆိုတော့ဟိုလူတွေရဲ့ပြည်ပြတ်တဲ့ကိုကြားလာမှာပဲ။ကြားတော့တနည်းအားဖြင့်လည်းမျိုးပြလာတဲ့ချိုးကကျတော့ ဒီကြားရတဲ့အချက်တွေကိုသူဆက်ပြီးတော့လက်ဆင့်ခံမယ်ပြီးတော့ဘောကပေးတဲ့တဲ့နေကိုဒီအဆင့်လိုပါနေမှာပေါ့
အခုလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်အရေအတွက်ခံမှန်းကြီးတသန်းကျော်ရှိသွားပြီဖြစ်ကြောင်းရိုဟင်ဂျာဒုက္ခသည်စုစုပေါင်း 1.3 သန်းကိုထောက်ပံ့နိုင်မှုလိုအပ်နေတဲ့ရန်ပုံငွေဒေါ်လာ950တသန်းနဲ့က900ခန့်တုံးပဲရရှိသေးတယ်လို့လည်းမနေ့တောက်ကြနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာကုလတွင်းမှုချုပ်ပြောခွင့်ရကပြောဆိုထားပါတယ်ရှင်
ဒီ OE ရဲ့စနေညမြန်မာဘာသာအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံကစံစဘာတွေကိုတရုတ်နိုင်ငံကစဘာအတိုင်းမကြိတ်ခွဲခင်အခြေအနေနဲ့ဝယ်ယူနေတာဟာစိုးကျိုးရောကောင်းကျိုးရောဖြစ်စေနိုင်တယ်လို့ဈေးကွက်ဆောင်ကြည့်သူတွေကပြောပါတယ်။စဘာအတိုင်းတရုတ်နိုင်ငံကိုတင်ပို့တာကတော့တောင်သူတွေအတွက်ကုန်ကြစည်တက်တာလို့အကျိုးအမြတ်ပိုများပါတယ်။ဒါပေမဲ့လည်းဒီလိုအခြေအနေမှာပြည်တွင်းဈေးကွက်အတွက်ဆန်လက်ကျန်နေစေတာကြောင့်စားသုံးသူတွေစံစည်းမြင့်တက်တာနဲ့ကြုံနေရပါတယ်။အပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးထားပါတယ်။
နိုင်ငံမှာအခုကာလမှာထွက်ရှိနေတဲ့နှွေဆန်အရေးအတူတွေဟာကောင်းမွန်နေတာကြောင့်ဈေးကွက်ထဲမှာစပါးစီးကောင်းမွန်နေပြီးအခုချိန်မှာကုန်စည်တိုင်းတွေကိုဆန်အဝင်နေနေတာကြောင့်ဆန်ဈေးတွေဟာအတက်ဖက်မှာရှိနေပါလေ။ဆန်ဈေးတွေတက်နေတာကတော့စပါးစီးကောင်းနေတဲ့အတွက်တောင်းတဲ့သမားတွေဟာဆန်အဖြစ်မချိတ်ခွဲကြတော့ပဲစပါးအတိုင်းဓာတ်ရိုက်တင်ဖို့ရောင်းချနေတာကြောင့်ဖြစ်တယ်လို့ဆန်အရောင်းဝယ်လောက်ကနေတဲ့သူတွေကပြောဆိုနေကြပါလေ။ပြီးနောက်ကုန်စည်တိုင်းရဲ့အတွင်းရေးမှူးဦးတန်းဦးကတော့အခုလက်ရှိဖြစ်ပေါ်နေတဲ့ဆန်စပါးဈေးကွက်အကြောင်းကိုတော့အခုလိုရှင်းပြပါလေ။
ကျွန်တော်တို့ဒီဒကြံမတိုင်ငယ်ပြောခဲ့တာပါเนาะဒီဂျန်ပြီးရင်တော့ဆန်ဈေးရာဒီတက်ပူကြစရာတော့မရှိဘူးဈေးတိုးရောက်မှုဆိုတော့ဝယ်လို့အပေါ့မူတည်တယ်ပေါ့เนาะအဲ့လိုမျိုးပြောခဲ့တာပေါ့အခုလက်ရှိအချိန်တွေကအခုဒိုင်းပြန်ဖွင့်နေဆိုတော့ဝယ်လို့အဒကြံမတိုင်ငယ်ကဈေးကိုပဲလက်ရှိပြန်ဖွင့်ဝယ်တယ်ဝယ်လို့အရှိတယ်ဒါပေမဲ့ဆန်ဝင်နေအားတော့နည်းနေသေးတယ်အရင်တော့ဆိုရင်ဒကြံပြီးရင်ကုန်နေစုပြုံပြီးတရံတွဲမှာထုတ်လုပ်ထားတဲ့အတွက်တရံပြီးရတယ်သူကစုလိုက်ပြုံလိုက်လာကြရတယ်အခုမလာဘူးစဘာကိုဟို6တွေ့တဲ့စဘာရ90တရုတ်ပြည်ဘက်ကကြိုက်တဲ့စဘာမျိုးစဘာတိုင်းဝယ်ယူတည်ယူရတယ်သူအဲ့လိုသတင်းနေရအမှုဆက်လမ်းကြောင်းဘက်ကိုသွားတယ်ပေါ့နော်မှုဆက်ကနေဒီနိုင်ငံသားကိုထွက်တာလားပြည်တွင်းထဲမှာပဲပြန်ကြိတ်ခွဲတာလားဆိုတော့အဲ့ဒါတော့ဟိုတက်တည်မပြနိုင်တဲ့အတွက်မသိဘူးလို့ပြောပါပေါ့နော်စဘာကြီးကမြင့်တက်ပြီးတော့ဆန်စည်ရိတ်နဲ့ဆိုရင်ကြိတ်ရင်ရှုံးတယ်ပေါ့နော်အဲဒါကြောင့်သူတို့မကြိတ်ဘူးစဘာအတိုင်းပဲပြန်ရောင်းတယ်စဘာအမျိုးအစားကောင်းတဲ့မွှရှာလွတ်တယ်ပေါ့နော်ခြောက်သွေ့တဲ့စဘာအဲ့လိုပါလို့ရွေးဝယ်သွားတယ်အညံ့ကနေနည်းနည်းဟိုမျိုးကွဲတဲ့ဥမာမနောဒုက္ခလို့အဲ့လိုစဘာတွေမဝယ်ဘူးအကောင်းစားစဘာတွေပဲဈေးကောင်းပေးပြီးဝယ်သွားတာတွေ့ရအ
ဲ့လိုဆန်တွေကိုဓာတ်ရိုက်တင်ဖို့ရောင်းချနေကြကြောင့်ပြည်တွင်းမှာထိခိုက်မှုတချို့ရှိလာနိုင်တဲ့အတွက်ဆန်အဖြစ်မကြိတ်ခွဲပဲစဘာအတိုင်းရောင်းချနေတာကိုတော့သဘောမတူသူတွေလည်းရှိနေပါတယ်။ဒါပေမဲ့အေတုကဆန်ပွဲဥပါရှင်ဦးကြီးလွင်ကတော့အဲ့ဒီလိုစဘာအတိုင်းရောင်းချတာဟာတောင်သူတွေအတွက်အကျိုးမြတ်ရှိတာကြောင့်မပိတ်ပင်တင်ဘူးလို့လည်းအခုလိုပြောပါတယ်
။စဘာသေးကိုသတ်မှတ်ပြီးတဲ့အပြင်ကိုပို့ပြီးတော့ဟိုဘက်ကိုစဘာသွားတယ်ဆိုတာစဘာကိုလည်းခွင့်ပြုပေးတယ်။လယ်သမားကဘာဖြစ်လို့အုံနေပြီလဲဆိုတာစဘာကိုဟိုဘက်ကိုသွားတာဘာလို့ခွင့်ပြုနေရင်လဲဆိုတော့စဘာစီးကဆန်အခုပြည်တွင်းလူတွေရဲ့ဝယ်ကြိတ်တဲ့ဥစ္စာတွေကပိုရနေတာဟုတ်အဲ့ဒါကိုသူတို့ကဘာလဲဆိုဟိုနိုင်ငံတော်ဘက်ကတော့အသေးချာတော့ဥပဒေပေါ့နော်ဒါပေမဲ့ပြည်တွင်းကဟိုဆန်စဘာလုပ်ငန်းတင်းလို့ဘာလို့ကကြာပါလဲဆိုတော့ဒါကိုကန့်တတ်ချင်တယ်ပေါ့နော်မထွက်စေချင်ဘူးပေါ့ဒါဥအမြင်နဲ့ဥတယောက်တည်းအမြင်နဲ့ပြောရင်တော့ဒါကတော့မကန့်တတ်တယ်ဘူးတင်ဘာဖြစ်လို့မကန့်တတ်တယ်လဲဆိုတော့စဘာကြီးတွေရောင်းတဲ့အတွက်ပို့ပြီးတော့လယ်သမားဘာဖြစ်လဲပို့ပြီးတော့ဈေးပိုရတယ်လေဈေးပိုရတဲ့အတွက်ဘာလဲလယ်သမားရဲ့အကျိုးစီးပွားပို့ပြီးတော့နေပြီ။ရောင်းဝယ်လုပ်နေတဲ့မှာလယ်သမားအောက်ခြေနဲ့ဟိုလူလက်တန်းသားရောင်းဝယ်လုပ်နေလို့ကြ။ပါစင်းနေဆိုလို့ရှိရင်လယ်သမားဥည်ရများတာ80ရာခိုင်နှုန်းလောက်ကလယ်သမားတွေများတယ်ဒီဆန်လုံကားမှာ။အဲဒီလူတွေပို့ပြီးတော့ရသေးတယ်။မကြိုက်ဘူးဆိုလို့ရှိရင်ဆန်စည်းကိုတက်ရောင်းပေါ့။လာဝယ်တဲ့လူက98000နဲ့ဝယ်တဲ့စဘာစည်းကို98000ဆန်စည်းရအောင်ရောင်းပေါ့။ဈေးနဲ့ပြန်ရောင်းအောင်အဲလိုရောင်းမှဘာလဲလယ်သမားစည်းကိုနေမျိုးပေါ့။လယ်သမားကိုစဘာကိုမရောင်းအောင်ပဲနဲ့ငကြောင်မထွက်ရဘူးလို့ဘာပဲဖြစ်ပေါ့တရုတ်ကိုပို့တယ်တော့ဘာပဲဖြစ်ပေါ့အဲ့တော့စဘာကိုမထွက်ရဘူးသူလေသမားဒီစဘာအတိုင်းရောင်းလို့ရှိလို့ပတ်စံရရတဲ့အတိုင်းစဘာမရောင်းရပဲနဲ့ဒီပြည်တွင်းကလူတွေပဲဆက်ပိုင်မဲ့ရောင်းရမယ်ဆိုရင်လေသမားပဲလေသူ့ရဲ့ဂျိုးစီပါယော့သွားမယ် တစ်ပတ်တရာ2000လောက်ရင်ဆိုရင်တစ်ပတ်1000မှာ2000လောက်သူ့အတွက်နှစ်နာပါအဲဒါတော့မကန့်သက်သေးဘူးထင်တယ
်ပြင်းတော့ကုံစုတိုင်းရဲ့အတွင်းရေးမှုဦးတန်းဦးကတော့အဲ့ဒီလိုစပါးအတိုင်းဓာတ်ရရောင်းချတဲ့အခါတရုတ်ပြည်ဘက်ကကုန်တွေအတွက်အကျိုးမျက်ရှိပေမဲ့မြန်မာနိုင်ငံထဲမှာတော့ဆိုးကျိုးဖြစ်လာနိုင်တဲ့အရာတွေလည်းရှိတယ်လို့အခုလိုပြောပါတယ်
အခုလက်ရှိကစပားအတိုင်းဘာကြောင့်သူတို့ဒီလိုမျိုးတည်ယူလဲဆိုတာကြတော့ဒီမူဆယ်ရဲ့ဟိုဘက်မှာရှိတဲ့ဟိုကုန်တယ်တွေပေါ့နော်ဒီရွှေလီဘက်ကုန်တယ်တွေကသူတို့ရှိမှာစိုက်ပျိုးထုတ်လုပ်တဲ့စပားဒီရက်60စပားနဲ့မျိုးတူတယ်အယောင်သွေးပေါ့နော်တူတဲ့ခါကျတော့သူတို့လက်ထဲမှာရှိတဲ့ဒီစပားကိုချိတ်ခွဲပြီးတော့သူကသူတို့ပြည်တွင်းနဲ့ယူနန်ပြည်နယ်တွေကိုဖြတ်မယ်ဆိုရင်အခွန်ကင်းလွတ်တယ်အဖမ်းစီလွတ်တယ်ပေါ့နော်အဲ့ဒီစပားနေရာမှာသူကျွန်တော်တို့ရှင်တွေကိုခိုးသွင်းပြီးတော့ဒီဟာကိုအစားထိုးတယ်ပေါ့အသူဆက်နဲ့ကြိတ်မယ်ဆိုတဲ့အခါကျတော့သူတို့လိုချင်တဲ့ quality လည်းရတယ်နောက်တစ်ခုကသူတို့ရှိမှာလည်းအဖမ်းစီမခံဘူးဈေးကွက်ကိုလည်းတိုက်ရိုက်သူကိုရောင်းလို့ရတယ်အဲ့ဒီအခွင့်အရေးတွေရတယ်ပေါ့နော်အဲ့ဒီကျွန်တော်တို့ကကြတော့ဒီစပားတိုင်းသူတို့ရောင်းချလိုက်မယ်ဆိုရင်ကျွန်တော်တို့ဆက်ပိုင်းဒီဒီမှာရှိတဲ့အဲကုန်တယ်တွေပေါ့နော်ကျွန်တော်တို့ဒီနေရနေပြီးတော့ကျွန်တော်တို့မင်းတော်ကိုတဆင်ကိုုံသွဲမှုလုပ်တဲ့ပွဲစားအတူရောင်းဝယ်လုပ်တဲ့ကုံတွေဒီအလုံးလက်မဲ့ဖြစ်သွားတာပေါ့နော်အဒီမင်းတော်ကိုစီးဝင်တဲ့ဆန်အရေးအတွက်တွေနေသွားမယ်ပေါ့နော်တကယ်လို့ normal trade တို့ဟာတို့အခုသင်မောအများကြီးရောင်းထားတဲ့လူဆိုရင်ကြာဖြစ်တယ်ပေါ့အဲ့လိုမျိုးအဲ့ဘက်မှာတော့ဆိုးကျိုးဖြစ်တယ်အဲတောင်သူတွေအကျိုးစီးပွားအနေနဲ့ကတော့ဒါတောင်သူကတော့အကျိုးဖြစ်မယ်ဘာလို့ဆိုစပားဝယ်လို့အကောင်းတယ်စပားစီးမြင်းနဲ့တောင်သူနဲ့တိုက်ရိုက်ထိတွေ့တဲ့လုပ်ငန်းမှာသူကအကျိုးမျက်ရှိတယ်ပေါ့နော
်အခုချိန်မှာတော့လူစပားတွေဟာအရေးအသွေးမြင့်မာပြီးတရုတ်ဘက်ကအဝဲလိုက်တဲ့အခြေအနေဖြစ်နေတာကြောင့်စပားချန်ကင်းစီတက်မှတ်ချက်ဟာတင်းတရာကို15သိန်းတက်မှတ်ထားပေမဲ့လည်းပေါက်ဈေးအရ16သိန်းကျော်မှရှိနေပါတယ်ဒါအပြင်ဘင်းတောင်ကုန်စီတိုင်းမှာဆိုရင်လည်းနွေစံရက်60စံတဲ့အိတ်ကိုပေါက်ဈေး12,500ဝန်းကျင်အထိဈေးပေါက်နေပါတယ်ကျွန်တော်ကောင်းမြတ်ပြောပါမြမခတဲ့အေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်မြမတခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်သောတာရှင်များရှင်အခုတော့အညာမှာလောက်ကင်စားတောက်နေရတဲ့ထန်းတဲ့သမားမိသားစုအကြောင်းကိုပြောပြပေးချင်ပါတယ်မြမရိုရအစားအစာထညက်ဟာအရသာချိုမြပေမဲ့လို့ထညက်ရဖို့ထန်းပင်တက်ပြီးထန်းသီးခူရတဲ့ထန်းတောင်သူတွေရဲ့ဘဝကတော့လုံးဝဆန့်ကျင်ဘက်ပါပဲမိသားစုစားဝတ်နေရေးအတွက်ထန်းတက်တောင်သူတွေဟာကလေးပါမကြံအိဆတူကအသက်နဲ့ရင်းပြီးတော့လောက်ကင်စားတောက်နေကြရတာဖြစ်ပါတယ်အညာဒေတာအကြောက်ပတောင်းကထန်းတက်တောင်သူတယောက်ဖြစ်တဲ့ကိုမောင်ဝင်းသူ့ရဲ့ဇနီးမမြင့်စိန်နဲ့သူတို့ရဲ့သားလေးပြောပြတဲ့သူတို့မိသားစုရဲ့ဘဝအကြောင်းကိုကောင်းဆန်ဟင်းကတင်ဆက်ပေးထားပါတယ်
ကျွန်တော်ထန်းနေတာ16နှစ်တန်းနေဆိုတော့90ရှိပြီဆိုတော့ဟိုလောက်တော့36နှစ်လောက်ရှိပေါ့ပြင်းမှန်းတာပဲခံစားရတာလည်းရှိပြင်းမှန်းတာပဲခံစားရတယ်ဒီမဲ့စားရတော့တာဘလို့မှမလုံတော့ဖဲနဲ့ပြင်းမှန်းတာပဲကြံအဲ့ဒါမဲ့ကိုကစားအောင်လောက်ကြီးရင်မိသားစုတူတူတယောက်ကနေပြီးကြမ်းမကြီးမကောင်းပါဘူးဆိုရင်သွားပြန်ရော့စီထူးကမရှိပြန်ဘူးကြာအဲ့ပုံစံလေးတွေနောက်တစ်ဥမာတခုခမရလှူလိုက်မယ်အဲ့လူ1000ရှိတဲ့အခါမျိုးဆိုလို့ရှိရင်လူမှုရဆိုတာရှိသေးရလေ1000 3000 4000အမျိုးထည့်ရတယ်အဲ့လိုမျိုးရှိသေးရဘလို့မှမလုံလောက်စဉ်းစားဖို့ရတယ်လက်ရှိရကျွန်တော်ကဟောလေဟိုမိသား9ယောက်ရှိရယ်ဘူး9ယောက်ရှိရ2ယောက်ကအပြင်ထွက်လုံနေရအရင်ထမင်းတော်ကြွေးစရာမလိုဘူးငိုတယောက်တွင်တစ်ပါးဆိုတော့3ယောက်ထွက်ပေါ့အိမ်လို့စေတော့ဘာဘာမိဘ4ယောက်ပေါ့ကိုဒါမစားတော့လို့အလူတဖက်တနည်းကနေပြီးတော့အောက်သားငယ်ရွယ်သူသားသမီးကြီးကအမြင်ထွက်ရှားဟာပေါ့ဒီထက်မင်းနဲ့လည်းမစားတော့ဘူးလေဟုတ်တော့မိသားစုကြီးကလုံနေရတာမိသားစုကဘယ်လိုမှမလုံတော့တော့မလုံတော့အမြင်ထွက်ရှားကြရတာပေါ့ဘူးတကူလက်ရှိမြင်နေတဲ့တည်းကမိထိုးတယောက်တည်းမဖြစ်လို့ရှိရင်ငှားသေးတာတယောက်တည်းဖြစ်ဟုတ်ဖြစ်နေလားတော့ဒီဟိုမှာမိထည့်မယ်လို့တယောက်ရှိမှမွေမဲ့လူတယောက်ရှိမှလုံးတဲ့လူတယောက်ရှိမှဖြစ်ရလေ။သူကမှွေလာနဲ့လုံးနံနဲ့တယောက်ကတတမိထဲမယ်လို့မရှိရင်အဲတော့ကခံပြီးတော့မှွေလိုက်။အိုးမိထိုးလိုက်။အလူဖြစ်ဖြစ်နေတာ။သဘောတူကကျွန်တော်အငယ်ဆုံးသားလေးကဘာလို့ရှိရလေ။ကု6တန်းခွဲနှက်တရမှာကလေး။ခွဲကုထမ်းမယ်လို့သူစတဲ့။တက်စတက်စီချင်းနေတာပဲ။တက်စီချင်းမလို့ဒါတင်းပြီးနေလေပဲ။ကုလူပူလိုက် ကြည့်မလဲကြာနေခမဲ့ခုဟာကြည့်လာသေးတယ်မိုးချုပ်တန်းဆိုထေသေးရဒီမှာပေးကြလန်းဖွားနဲ့လူကိုနဲ့ချောက်လို့ပြဟောလို့နေဘူးကြည့်ရဖုန်းတလုံးလုံးနဲ့အဲလူလဲမမြင်ခင်ဘူးသူ့ကိုတက်လှိထဲမှာစာပြညာလဲနောက်ကြောက်တော့မယ်အဲလူကြောက်တာလဲတမျိုး အဲကြောင့်သူကြောင့်စိတ်ထားဖို့ကခဲ့သူရှင်ကလည်းပြည့်ရသေးတယ်လေဟောဆရာမတွေကနေ့ဘာလို့ရှင်လို့တယ်ဟောသတင်းကြော်ရောစုပြောမြေကတော့မှာလည်းဘယ်နှထောင်ယူခဲ့ဆိုအရင်ပြေးကြအောင်ယူဟာငါသားနောက်တစ်ပတ်မှပြေးပါဝယ်ကွာပြောတယ်မဟုတ်လားအမယာဦးကနေ့မှဆိုမပြေးရမပြေးနိုင်ဘူးမပြေးနိုင်တော့ငိုးရောဒီကလေးကဟမ်ဒီကလေးကငိုရောဒီကလေးငိုတော့အမရေဟိုဘက်ကဟိုဘက်ဆက်ဒီဦးရှိမယ်လို့
ကျွန်တော်ကခုခုနှစ်တန်းတက်ခုနှစ်တန်းတက်ခုနေရာဒီမှာမယိုးတော့လာကောက်တာမယိုးတော့လာကောက်တော့ကိုရန်စေရန်ရောက်လို့ရှင်ပေါ်ရမိပါရီမိပါရီကပတ်စံအခက်ခဲဖြစ်လာလို့ရှင်ချုံးဆက်မထားနိုင်ပါပဲကြောက်ပါရဲ့
ထမ်းတက်ခိုင်းနေလို့ထမ်းတက်ခိုင်းနေတော့လေပဲကိုကကျွန်တော်တို့တော်မှာဆင်းရဲမြင်မှာမွားဘူးလေဗျာဟုတ်လားမွားတဲ့တည်းသူ့ကျင်တက်ဆန်းကွာလို့ခိုင်းလိုက်မြန်တော့လေပဲစာပညာနဲ့နောက်ကြသွားမှာကြောက်တာတမျိုးလို့ဒီထမ်းမကြီးနဲ့မိသားစုမလုံလောက်ပဲနဲ့တက်ခိုင်းနေတော့လေပဲအပူပဲရှိမှာပဲပေါ့နော်အမျိုးမျိုးဘယ်လိုမှစဉ်းစားလို့မရဘူးရှင်ငါသားကွာကူတာချွန်တာလို့ပေါ့စာအုပ်ချွန်လို့ပါလို့
กูว่ากูอสากะจะได้ซุตะตาจินน่ะบ่เลยดีโลปูๆลองๆนี่กูเล่มมาซาจิงกูว่าเออโหลงารู้ครูรุ่งอ่ะมะเลยปัญญาตัดอ๋อไม่ตินเก้หลูบ่เนาะตินมีเมหลูเลยเว้ยห่มฉะมาอูดางูยะไล่หน่อยอูมากูรอไอ้คนเนี่ยตั้งแต่แม่กะลีอูรอนกูยินลีอ่ะวะอจีต้าเดียวก็เปียวเลยบ่เนาะตู่เนี่ยปัญญาตัดบ่เนาะเออผิดอ๋องจู้ซาเปียดอกูกูส่องมาแม้เอ้มะลูกูกันก้าวมากะลีกันเนี่ยก้าวมากะลีกันก้าวมาเลยกูกันก้าวมามีปะกันลีไอ้ลูลีเลยใช่อ่ะบ่กูไม่ยอมมั้นอยู่ยอมมั้นแต่ลูผิดมะล่ะกูอ่ะลูลูด้อซาผิดอ่ะดิ
ဟိုတော့ရပြာဟိုထမ်းများများလှိခဲ့ကြတာခုနကကျွန်တော်ပြောလေဟိုဘက်တော့ဒီဘက်တော့ ਨੇ ထမ်းသမားတွေလှိပြန်ဆိုရင်ပြောကြကိုကောင်းလို့လှိကြတာလို့ဟိုမယိုးလေးမို့လဲသားနဲ့အဲထိထိုင်းမင်းလေးလည်းအပြည့်ကြီးပဲလေဟိုတော့ဆိုရင်ခုရသီးကလည်းထမ်းမင်းလေးလည်းတိတာလေထမ်းသမားနဲ့ဟုတ်လားမသိသူတို့ကအယူပေါ့နေအဲ့လိုအယူပေါ့တဲ့အရင်ကဆိုကျွန်တော်ရင်းနောင်ကိုခုထောင်းလေးရဲ့ရင်းနောင်ကိုလေထောင်းလေးရဲ့လို့ရှိရင်ရင်းနောင်ကိုထမ်းမင်းတက်မကဲရေကိုတသားထောင်းရတာအထက်ပေါ်ရှမ်းကြနေယူလုံးလို့ကောင်းနေဆိုပြေးချွဲလို့လေခုတော့ထမ်းမင်းလည်းတိတာတယ်အဲ့တိမယူထမ်းမင်းလည်းအယူပေါ့သွားတယ်နောက်တော့ကျွန်တော်တို့ပြောမှလည်းဘယ်လိုပြင်းတဲ့တော်ပြည့်စရာကောင်းတာထမ်းသမားကနေသွားတာဟုတ်
ကိုကောင်းဆန်ဟင်းစီစဉ်တင်ဆက်ခဲ့တဲ့အညာကထထက်သမားမိသားစုအကြောင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒရဲလီလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတောထရှင်များရှင်2018ခုနှစ်ဧပြီလ28ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။အခုဇတိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 kHz 15453ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တောထရှင်ဒီအခုစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့စီစဉ်တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေလိုင်းကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာခင်ဗျာဒီနေ့ဓာတ်ရိုက်လေလိုင်းစီစဉ်မှာတော့ဒီမြန်မာနိုင်ငံသတင်းလက်ခွင့်အခြေအနေနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်ဒီနိုင်ငံကသတင်းလက်ခွင့်အခြေအနေတွေကိုစောင့်ကြည့်ကဲခတ်နေတဲ့ပြည်သူနိုင်ငံအခြေစိုက်နယ်စည်းမြေချသတင်းသမားများအဖွဲ့ISF ကဒီတစ်ပတ်ထုတ်တဲ့နိုင်ငံတကာသတင်းလက်ခွင့်ညွှန်ကြားမှာတော့ဒီမြန်မာနိုင်ငံရဲ့သတင်းလက်ခွင့်အစင်တန်းကမနစ်ခတဲ့60နိုင်ပြီးတော့နိုင်ငံပေါင်း180မှာအဆင့်139ကိုရောက်သွားတယ်ဆိုပြီးဖော်ပြထားပါတယ်ဆိုတော့ဒီသတင်းလက်ခွင့်ဘာကြောင့်ကြာနေရတယ်လဲတိုးတက်အောင်ဘာတွေလုပ်နိုင်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးကြပါတယ်ဆိုတော့ဆွေးနွေးကြမယ့်ပုံစံတွေလည်းအခုဆိုရင်လေလိုင်းပေါ်မှာရောက်နေပါပြီဆိုတော့အစီအစဉ်ကိုဆက်လိုက်ချင်ပါတယ်အရင်ဆုံးကတော့ဒီကျွန်တော်တို့ဒီပြည်နယ်ဆွေးနွေးကြမယ့်ပုဂ္ဂိုလ်ရဲ့တုံးသက်ချက်တချို့ကိုကြားချင်ပါတယ်ဆိုတော့အရင်ဆုံးကတော့ဒီမြန်မာသတင်းမီဒီယာကောင်စီကဦးမြင့်ကျော်ရဲ့သဘောထားကိုဆွေးနွေးပြပါလားခင်ဗျာဒီမြန်မာနိုင်ငံမှာဒီပြီးခဲ့တဲ့နေ့ထဲမှာသတင်းမီဒီယာလွတ်လပ်ခွင့်ကြာဆင်းတဲ့အခြေအနေတွေကဘယ်လောက်တောင်ကြုံခဲ့ရတယ်လို့ပြောနိုင်တယ်လဲခင်ဗျာဦးမြင့်ကျော်ရေဝီယာတုံးသက်ပြပါအောင်ခင်ဗျာ
ကျွန်တော်မြင်မှာတော့ဒီသတင်းလွတ်လပ်ခွင့်ညွှန်ကြားမှုတွေဒါနိုင်ငံကသူတို့အကဲဖြတ်တဲ့သူတို့ရဲ့ဆန်ပေါ့အဲ့ဒီမှာတော့ဟိုလွတ်လပ်စွာဟိုသတင်းရယူပိုင်ခွင့်တို့လို့နောက်ကတော့သတင်းမီဒီယာဆိုင်ရာဥပဒေတွေရဲ့အဆင့်တန်းတို့စသဖြင့်ဟိုနောက်ကတော့သတင်းမီစီးပွားရေးတို့နိုင်ငံရေးတို့ဟုတ်လားဟိုတက်တော့စစ်ဟိုစစ်ရေးတို့ဘာလို့မှဒီသတင်းမီဒီယာဘလောက်တိလွတ်လပ်ဖို့ပြနိုင်တယ်လဲပေါ့နိဟိုကိုယ့်အကိုစက်ကန်းစားချက်တွေများရှိနေတာစသဖြင့်အဲ့လိုမျိုးအချက်တွေအပါဝင်ဟိုသူတို့ရဲ့တန်တုံးနေရှိရပါလို့ဆိုတော့အဲ့ဒါနေမြန်မာပြည်ကအဖြစ်ပြတဲ့နေဟိုဘယ်နေရာဒီမှာတွားပြီးတော့ဟိုကိုင်းဟိုဒီဟိုဘလို့ကိုင်းညီနေတယ်လေဆိုတဲ့ဟာမှာတွားပြီးတော့ဟိုရင်းနေတယ်လေဆိုတဲ့နေရာမှာမြန်မာပြည်မှာဖြစ်တဲ့ဟာတွေပြီးခဲ့တဲ့နှစ်မှာဟိုတရင်ရယူခွင့်မှာလဲဒီရခိုင်ကိစ္စတို့ဘာလို့မှာတရင်ရယူခွင့်တော်တော်လေးတင်းတင်းကြပ်လုပ်ထားရဲဆိုတော့ဒီဟာကလည်းဒါအော်အနောက်ဘက်လက္ခဏာလို့ကျွန်တော်မြင်နေပေါ့နိနောက်တစ်ခုကတော့ဒီ6 6ကကြီးလို့ဥတွေမျိုးအဲ့ဒါမျိုးပြင်ဆင်နေတာလဲနောက်နေတာရဲ့အဲ့ဒီမပြင်ဆင်နိုင်ခင်မှာဒီသတင်းမီဒီယာနိုင်ငံဟိုတာမန်ပြည်သူဟိုနိုင်ငံသားတွေအပါဝင်ပေါ့နိသတင်းမီဒီယာကလည်းဒီ6 6ကကြီးနဲ့တရားစွဲခံရတာတွေဖန်ဆီးခံရတာတွေရှိခဲ့တယ်ပြီးတော့တစ်ခါသတင်းရအဝင်ပိုင်းမှာဆိုရင်လည်းဒါဒီဘောတို့ဟိုဒီဘောမှာဒီဖြစ်ခဲ့တဲ့သတင်းနောက်3ယောက်စကုနေတဲ့ဘန်ကန်ရဲ့ကိစ္စရဖြစ်ခဲ့တဲ့နောက်ကနှစ်ကုန်ပိုင်းမှာတခါဒီရိုက်တာတရင်းနောက်နှစ်ယောက်နိုင်ငံတော်ကျွေးချယ်ဥပဒေနဲ့ဖန်ဆီးပြီးတော့အခုချိန်ကြီးတာရုံးပြင်ဆက်စစ်နေဆိုတော့ဒီအချက်လက်တွေကဟိုပြီးခဲ့တဲ့2019တည်းမှာဖန်ဆီးခံရတဲ့ကိစ္စတွေနဲ့ဟိုအလုံးလူသိချင်ကြဟာကြီးကြီးကျယ်ကျယ်ကြီးမားကိစ္စတွေ၃ခုရှိနေတော့ဟိုတရင်းရောက်ဝင်လဲတားမြစ်ခံရတဲ့အဲ့လိုဖန်ဆီးခံရတဲ့တရားစွဲခံရတာတွေချုပ်နှောင်ခံရတဲ့အများကြီးဆိုတော့ဒီနေရာတွေကဒီမြုံငင်းကိုဟိုတော့ပြီးတော့တက်ရောက်မယ်ညွှန်ငိမ့်မှာတော့ကြာချင်းနေတယ်ဆိုရင်ဟာကတော့ဟိုညွှန်နဲ့ထားတဲ့ဟာလို့ပဲဟိုကျွန်တော်တော့ပြောနေတယ်ပေါ့နော
်ဟို
ဒီနေ့ကဒီတိုင်းသားပြင်းပြင်းကြီးလာကမှဝင်ကြီးပုံနိုင်ကဒီဒီဟာတော့ဟိုဒီလိုကြာချင်းသွားတဲ့ဟာကိုလည်းသူဟိုဘယ်လိုခေါ်လဲတအားခုခံကာကွယ်ပြောတာတော့မတွေ့ရအောင်သူတို့ဒီဟာကိုဘယ်လိုပြန်တက်လအောင်ကြိုးစားမလဲဆိုတဲ့ဟာမျိုးပြောတော့တာတွေ့ရတယ်လက်ခံတဲ့သဘောမျိုးပြောတော့တာတွေ့ရတာပေါ့နော်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဆရာတို့ဒီနောက်တူကိုလည်းပဲဟိုတုံးသက်စေချင်ပါတယ်ဒီမြန်မာရေးကဲခတ်ပုဂ္ဂိုလ်လည်းတခုဖြစ်တဲ့ဒီသတင်းစာဆရာဦးစေရသူပါဆိုတော့ကျွန်တော်ဒီ RSF အစီရင်ခံစာမှာအဓိကထောက်ပြတဲ့အထဲမှာတော့ဒီပြီးခဲ့တဲ့နေ့ထဲမှာသတင်းသမား20လောက်အရေးယူခံခဲ့ရတဲ့ကိစ္စနောက်ရခိုင်ပြည်နယ်မှာဒီကြောင်ပြန်ပြဿနာတွေပြန်ပေါ်လာတဲ့အချိန်မှာသတင်းသမားတွေပို့ပြီးဂျင်းနဲ့ချက်တဲ့အချိန်တွေရောက်ခဲ့တာနောက်ကချင်းတို့ရှမ်းတို့မှာဟိုဖြစ်နေတဲ့တိုက်ပွဲတွေမှာသတင်းယူရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့ကိုးကားပြီးတော့ဖော်ပြထားပါတယ်ဆိုတော့ဆရာဦးစေရသူကြီးကျွန်တော်ဒီပြီးခဲ့တဲ့နေ့ထဲမှာဒီမြန်မာသတင်းလက်ခွင့်နဲ့ပတ်သက်လို့ရေဝီကတုံ့တက်မယ်ဆိုလို့ရှိရင်ဘလို့ချင်းနေမျိုးတွေကဒီလိုမြန်မာနိုင်ငံရဲ့ဒိန်းလက်ခွင့်အစင်တန်းကိုဆွဲချသွားတယ်လို့ပြောနိုင်တယ်လေခင်ဗျာ
အဲဒီကပြောများတာပေါ့နိုင်ငံတကာမှာပြောများတာရခိုင်ကိစ္စပေါ့ရခိုင်ကိစ္စမှာအဲဒီသတင်းယူခွင့်ကိစ္စပေါ့နော်ပြီးရခါကျတော့အခုဟောတာတော့ကျွန်တော်တို့ဒီ writer သတင်းထောက်ဒီကိစ္စပေါ့အဲနောက်ပြီးရခါကျတော့အရင်ကဟိုတရားစွဲကိစ္စတွေပေါ့နော်ဆိုတော့အဲ့ဒါတွေကတော့ဒီ2019အတွင်းမှာတော်တော်လေးဒီလူပြောများတယ်အပြင်မှာလည်းအပြင်မီဒီယာတွေမှာလည်းတော်တော်လေးတရိထားမိကြတယ်ပေါ့ဆိုတော့အဲ့ဒါတွေကကျောင်းလေးကိုခုဟာကြာတော့တာဖြစ်ပါလိမ့်မယ်။ဟိုကြာပါမယ်ဆိုတော့လေဟိုကျွန်တော်ဒီအတိုင်းဝိုင်းပေါ့လေတရင်လောကနဲ့ပတ်သက်နေတဲ့အတိုင်းဝိုင်းကတော့ကျွန်တော်တို့မှတ်မိကြတာပေါ့။ဟိုပြီးတော့မြန်မာလည်းဟိုအမြဲတမ်းဒီအဖွဲ့ပေါ့လေတရင်နဲ့ပတ်သက်လို့အညွှန်းကိန်းလုပ်တဲ့ဒီလိုအဖွဲ့မျိုးတွေရဲ့ဒီလေရာရဲ့မှာဒါမြင်ကွင်းထဲမှာအမြဲရောက်နေတာဟိုမြန်မာတရင်ကအမြဲတမ်းတက်နေတာဆိုတော့ဒီလိုလည်းတောက်လျှောက်တော့အကဲခတ်မိနေလိမ့်မယ်ပေါ့နော်။ဆိုတော့အဲ့ဒါကြောင့်ဒီလိုဖြစ်နေတာပါပဲ။ပြီးတော့ဘလူးကအဲစစ်တာတော့နှစ်ခုရှိတယ်လို့ပြောတယ်။တစ်ခုကတော့ qualitative ဆိုတာကတော့ဒီဒါမြန်မာနိုင်ငံနဲ့ပတ်သက်ပြီးသိမဲ့ကြွမ်းမဲ့ထင်တဲ့လူတွေကိုဒါမေးတာပေါ့လေ။နောက်တစ်ခုကတော့ခုနကပြောတဲ့ဒီ image ကြော်လဲပြောတဲ့ဒီအမှုကိန်းတွေဘယ်လောက်ဖြစ်ကြတယ်၊ဘယ်နှစ်ကြိမ်တရားဆွဲဆိုလဲအဲ့အမျိုးပေါ့နော်။ထောင်ချခံရတယ်လည်းအေးအေးခံရတယ်။အဲ့လိုမျိုးတွေကိုလည်းပြောကကိန်းနာအဆင်ပြေတယ်၊တွေ့တယ်ပေါ့နော်။ qualitative ကိုပြောတာပေါ့။အဲ့နှစ်ခုပေါင်းပြီးတော့ခုဟာကျွန်တော်တို့အဖြေထုတ်တဲ့သဘောပါပဲ။
โอเคကျေးဇူးပါဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဒီဟိုနိုင်ငံတကာမြန်မာသတင်းအဖွဲ့ BNI အမှုဆိုင်ဒါရိုက်တာနိုင်ကစော့မွန်ကိုလည်းဆွေးနွေးစေချင်ပါတယ်တခြားမဟုတ်ပါဘူးဒီသတင်းလက်ခွင့်နဲ့ပတ်သက်တဲ့စိန်ခေါ်မှုတွေကကျွန်တော်ဒီ mainstream media တွေမှာပဲကြုံရတာတော့မဟုတ်ပါဘူးဆိုတော့ဒီတိုင်းရင်းသား media တွေလုပ်ငန်းငယ်တွေမှာလည်းကြုံရရမှာပါဆိုတော့ဒီလွတ်လပ်ခွင့်နေကန့်သက်ခံရတဲ့အပိုင်းတွေမှာဒီတိုင်းရင်းသား media တွေမှာရောဘလို့အခက်အခဲမျိုးတွေကြုံရရလဲပြီးခဲ့တဲ့နေ့တည်းမှာ
ဟုတ်ပါတယ်ဒီကျွန်တော်တို့ရိုင်းနာမီဒီယာတွေလည်းသူတို့ဟိုဒီမှာလာသူ mainstream media တွေလိုမျိုးလာသူဒီနိုင်ငံသားဒေသတော်မျိုးမျိုးပဲဒီဒီတင်းနေယူတဲ့အခါမှာတော်တော်လေးကိုမနေ့ကခက်ခဲတွေ့တာပေါ့ဒီကတော့ဒီကတော့ဟိုဒီမှာဒီဒီဘောချမ်းပြည်နယ်မှာမူရစီဝဖန်ပေါ်ဖန်စီခံတဲ့ဒေသနောက်ကိစ္စပေါ့ဆိုတော့ဒီတိုင်းနာမီဒီယာအများပြားတော့ကျွန်တော်တို့ဒီလက်နက်ခိုင်ဖွဲ့စည်းနေဆက်ဆံမှုရှိကြတယ်ဒီဆိုတော့လက်နက်ခိုင်ဖွဲ့စည်းတဲ့ဒီလုပ်ငန်းဒီလှုပ်ရှားမှုတွေလို့မြန်တဲ့လူတွေကဒီနည်းကတ်သွားပြီးတော့တရင်းညီနေတဲ့ဖွဲ့စည်းဖြစ်တာပေါ့ဆိုတော့ဒီထပ်ဒီထပ်ပေါ်လာတဲ့ဒီနောက်ပိုင်းဒီ18တက်ကတော့ကျွန်တော်တို့ဒီအဲအရင်နောက်ကတော့တော်တော်လေးဝဟာတာဖြစ်တာပေါ့ဒီ ESCM ထွားရတဲ့ဖွဲ့တွေကိုမတဲ့ဒီတော့ ਈ ਨ ဒါဘူးတင်းဒါဖန်ခံအမလာကြီးဆာမလာဆာဖြစ်ပေါ်လေအဒီမျိုးတွေကျွန်တော်မှကြောက်ကြောက်လာလာနဲ့ဒီနေ့တော့ယူရကျတဲ့တွေ့တာပေါ့နော်နောက်တော့တော့ရခိုင်ရရခိုင်ရနဲ့နိုင်ငံသားတွေတော့ယူတယ်ဟုတ်ပါဘူးဒီကကနေနောက်ပြီလေတင်းတော့ယူခဲ့ပါလေရငုံကတော့လည်းဒီနေ့နောက်ယူလည်းမကပါဘူးပြေပါနေမှာရှိနေတဲ့တင်းတော့ပြေပေါ့နေမှာရှိနေတဲ့နောက်လေဒီတင်းကိုတော့ယူမလားတော့ယူမလားဆိုတော့နေနဲ့နောက်ကနေပြီးတော့လိုက်ပြီးတော့ထောက်ငန်းနဲ့လိုက်ပြီးတော့ထောက်ပြထောက်တယ်အဲ့ဒါတွေလည်းရှိတာပေါ့နော်အဲ့ဒီအခက်အခဲတွေလည်းရှိတယ်နောက်တစ်ခုကကျွန်တော်တို့တိုင်းနာမီဒီယာမှာတော့ဒီမီဒီယာကညာတော့အဖြစ်ကဟိုအေးစားမီဒီယာတွေပေါ့နော်သူငယ်တာပေါ့ငယ်တော့ဒီကိုယ့်ရဲ့နေထဲမှာဟိုကဒီဒါတစ်ခါတည်းခွဲခြားဆက်ဆံမှုခံရတယ်တဘောကဒီမီဒီယာကြီးတွေမီဒီယာကြီးတွေဖြစ်ဖြစ်ဆိုရမီဒီယာတွေဖြစ်ဒီသူရနေစကားပြောတဲ့ခါမှာဖြစ်ဖြစ်လွတ်တော်နဲ့စကားပြောတဲ့ခါမှာတို့နဲ့တို့အင်တာဗျူးတွေပေးတယ်မျိုးမေးလို့ရတယ်ချက်လက်တွေလို့ရတယ်တချိန်တည်းမှာပဲတိုင်းနာမီဒီယာကတော့အဲ့လိုမျိုးအင်တာဗျူးမေးတာဆက်လွတ်တော်တွေဝင်နေတာစာပြီးဖိတ်ပြန်လာစီခါတာရဲ့နော်အင်တာဗျူးတွေလိုလည်းနဲ့မရတာရဲ့ဟောဒီမီဒီယာလုပ်ငန်းကြီးနဲ့ဖွဲ့ကြီးနဲ့မီဒီယာလုပ်ငန်းဖွဲ့ကလေးတွေကြားမှာဒီခွဲခြားဆက်ဆံတဲ့ဘောအော်ပင်မမီဒီယာနဲ့ဒီတိုင်းနာဒီအကြမ်းမှာဒီခွဲခြားဆက်ဆံတဲ့ဘောအဲ့ဒါတည်းကြုံတွေ့ရတယ်ဒီတရက်နှစ်မှာတော့ဒီဒီကိစ္စတွေတော်တော်ပြောဖြစ်ပါတယ
်ဟုတ်ကဲ့ကိုနိုင်ဆောင်မွန်ကျေးဇူးပါဆိုတော့ဒီအာရဆက်ဖြစ်ဒီအစင်ခန်းစာမှာပဲဒီအာနာပိုင်းနေအထူးသဖြင့်ဒီစစ်တပ်ကမကြိုက်တာမျိုးသတင်းဖော်ပြဖို့အခက်အခဲရှိတဲ့အတွက်ဟိုကိုယ့်ဘာသာဒီစင်စာလောက်ရတဲ့အခြေအနေတွေကိုလည်းထောက်ပြထားတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီဟိုနိုင်ငံတကာသတင်းတန်တာတခုဖြစ်တဲ့ဒီ NHK ကဥတီယာသွေးလည်းရှင်းနေပါတယ်ဆိုတော့ဥတီယာသွေးရဲ့အတွေ့အကြုံရပဲဖြစ်ဖြစ်ပေါ့လေဆွေးနွေးစီရင်ပါတယ်ခင်ဗျာဒီနိုင်ငံခြားသတင်းမီဒီယာမှာလောက်ရတဲ့သူတယောက်အနေနဲ့ရောဘလို့အခက်အခဲမျိုးတွေကြုံရလဲသလဲအခုတော်တော်များတော့ပြောနေတာကတော့ဒီသတင်းရယူမှုအခက်အခဲနဲ့ပတ်သက်လို့တော်တော်ခက်ခဲတယ်ဆိုပြီးတော့ဟိုပြင်းရအောင်ပြပအောင်ထောက်ပြနေတယ်ဆိုတော့
โอเคโหว่าတော့အများစုကတော့တော်တော်များများတင်ပြသွားဆွေးနွေးသွားပြီးသားပါဆိုတော့ကျွန်တော်အနေနဲ့ဒီမိကုန်းပေါ်မှာခြေခံပြီးပြောရမယ်ဆိုတော့အဲတစ်ချက်ပြောစရာတစ်ခုပါရှိတယ်ဆိုတော့ကျွန်တော်တို့တမတော်အနေနဲ့ရတဲ့တရင်နဲ့ပတ်သက်လို့ရှိလို့ရှိလို့ရှိရင်အာတို့ကကန့်သက်ပြီးတော့ဟိုထုတ်ပြန်တယ်တို့ကအကန့်သက်နဲ့အဲကျွန်တော်တို့ဖိတ်ကြားပြီးတော့ရှင်းလင်းတာတွေရှိတယ်အဲတို့ဒီစီးရေးကျင်တာတွေပါတို့ရှင်းလင်းထုတ်ပြီးတော့ကောင်းမယ်အကန့်တမ်းနဲ့ကျွန်တော်တို့ခေါ်တော့မျိုးရှိတယ်အဲ့လိုပဲနားတူပဲသူကပမာလဲအဲ့ဒီလိုပဲဟိုကျွန်တော်တို့ဒီနိုင်ငံတော်မီဒီယာပဲကာဗာလုပ်ပြီးကျွန်တော်တို့ဒီပြမမီဒီယာတွေကိုအကန့်သက်ထားတာဒီကတော့ပေးမွှင်တာလည်းရှိတယ်ဆိုတော့ဒီကတော့ right to information ပါ right to information တက်တာအကြီးရဲ့ရှိတယ်ရှိတဲ့အခါကျတော့ကျွန်တော်တို့ကဓာတ်ပုံဆိုးတာကတက်မှာပဲဒီလက်ရှိဆိုးတာဒီတို့ကကိုယ်ပိုင်မီဒီယာတွေရှိတဲ့အတွက်ပေါ့လို့အဲ့တို့ထုတ်ပြန်ပေးနေတယ်ပေါ့နော်ဆက်ပြန်တဲ့သူတွေကဟိုဒီအခွင့်အရေးပေးတဲ့ခါလဲရမယ်ပေါ့နော်အဲ့တော့ဟိုတို့ဒီပြောင်းတော့တို့အားကောင်းအောင်လုပ်နေတဲ့ပြဿနာဆိုတော့ဒီမှာကျွန်တော်တို့နားမလည်တဲ့ချက်ကပါလဲဆိုတော့ကျွန်တော်တို့ကန့်သတ်ထားတာလားဒါမှမဟုတ်တို့ပြည်ပြာကပြောကျင်တဲ့ဟာကိုပို့ပြီးတော့ထင်ရှားပြီးတော့တို့ထုတ်ပြန်ကျင်တဲ့ဟာကိုပဲအဲဇောင်းပေးပြီးထုတ်ပြန်ကျင်ပြီးဟိုကျွန်တော်တို့ဒီအကန့်သတ်စီရတာဆိုတော့ဒီစားကျွန်တော်တို့လည်းမတဲခွဲဘူးဟိုအဲ့တော့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ကန့်သတ်ခံရတယ်ဆိုတော့တရေတွေကိုကျွန်တော်တို့ဒီသူကလည်းဒီစစ်တပ်ကစီးတို့မီဒီယာနဲ့ဆက်လို့ရေမောင်းတမ်းပြီးကျွန်တော်တို့တရေရယူခက်ခဲတဲ့နေရာတွေရှိရဲဒါလူကြီးမရတာရှိတယ်နောက်တစ်ခါကျွန်တော်တို့ပြည်ပြင်းနေပြီးပြည်ပြင်းရတာရှိတယ်ဆိုတော့ဒါတွေအားလုံးကိုဟိုတစ်ဖက်ကအစိုးရကမပေးတာအထက်ပေါ့တချို့နိုင်ငံတွေမပေးတင်တာရှိတယ်တချို့နိုင်ငံတွေကလည်းအတူရှိတဲ့မီဒီယာနဲ့ပဲထုတ်ပြန်မယ်သူရဲ့အဆန့်အတန့်နဲ့ပဲအတူထုတ်ပြန်ခြင်းတော့ပဲထုတ်ပြန်မယ်ဒီထုတ်ပြန်ခြင်းနဲ့ version ဒီပုံစံနဲ့ဒီထုတ်ပြန်မယ်ဆိုတော့မူပုံလည်းတိုင်တာဒါတွေကတစ်ဖက်မှာကျွန်တော်တို့ဒီသတင်းအဆင့်အတန်းသတင်းလုံးကအဆင့်အတန်းနေနဲ့ဟိုလည်းဒီကြဆင်းသွားစီရဲ့အတွေ့အကြုံအယူအဆ policy ရဲ့ဗျ
โอเคကိုတီးရသေးဆွေးနွေးပြရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်တော့ကိုပါဝင်ဆွေးနွေးဖို့အတွက်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရှိနေပါသေးတယ်ဆိုတော့အရင်ဆုံးတယောက်ကတော့ထိုင်းနိုင်ငံကကိုတီးလယ်မှုကကိုတီးလယ်မှုရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့ဒီသတင်းသမားတွေကိုတော့မတရားဖန်တီးနော်စပ်ဖြတ်တဲ့တွေကျွန်တော်တို့သိနေရပါတယ်ခင်ဗျနောက်တော့အမှန်တရားပြောတဲ့လူတွေကိုတော့ဖန်တီးထောင်ချလိုက်တယ်လည်းရှိတယ်ဒီရဲဘော်နော်လူငယ်ရဲဘော်ကောင်ကိုထွေးဆိုတာနော်ဒီလူအတွက်အများကြီးနော်ဒီလူတွေအတွက်အများကြီးသူကကိုစားပြတဲ့လူတယောက်အဲ့ဒါကိုနော်မတရားဖန်တီးရတယ်နောက်ပြီးတော့နော်သူရဲမိုးမိုးရနိုင်သူကနော်သူ့ကိုနော်အမှန်မှန်ကတော့ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့သူ့ကိုဖန်တီးဖို့တော့မသင့်ကြသူကအမှန်တရားပြောတဲ့လူနော်ဒီလူတွေကိုကိုစားပြတဲ့လူပါနော်နောက်ပြီးတော့သူ့ရဲ့အဆင့်အတန်းကနော်ရဲသူ့ရဲ့မူကြီးအနေနဲ့ကတော့သူ့ရဲ့မင်းကြီးအဆင့်ကိုတင်ဖို့ကျွန်တော်တို့အနေနဲ့လိုလားတယ
်ဟုတ်ကဲ့ဒါတော့ကိုသီးလည်မှုအမြင်ပေါ့ခင်ဗျာဟိုအထူးသဖြင့်ကတော့ကိုသီးလည်မှုကတော့ဒီ writer မှုဟိုစိတ်ဝင်စားရတဲ့တူပါတယ် writer မှုနဲ့ပတ်သက်ပြီးအဓိကပြောသွားနောက်တူကတော့ကျွန်တော်တို့ဒီစင်ကာပူကကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်သဘောထားတော့နှစ်ချက်သုံးချက်လောက်ပြောမှာပေါ့ဗျာနံပါတ်1ကပြောကျင်တာကတော့ဒီမီဒီယာပေါ့နော်သတင်းမီဒီယာဆိုတဲ့သဘောတဘာဝကိုလူတိုင်းကတော်တော်များများတော့တချို့လောဟိုတလွဲသုံးတယ်လို့ကျွန်တော်ထင်တယ်ပေါ့ဗျာသတင်းမီဒီယာမီဒီယာဆိုတာကကျွန်တော်အမြင်ပြောရလို့ရှိရင်မယ်ရာပေါ့နော်မှန်မြင်တစ်ချက်လို့ပဲဖြစ်ရမယ်အဲ့တော့သတင်းမီဒီယာအကောင့်တွေဖော်တဲ့လူတွေဟာတရားတကျလည်းမဟုတ်ဘူးရှေ့နေလည်းမဟုတ်ဘူးသူကဖြစ်ပျက်စင်တွေကိုတင်ပြတဲ့လူအဆင့်ပဲဖြစ်ရမယ်သူ့ရဲ့သဘောထားမှတ်ချက်မပါရဘူးသဘောထားမှတ်ချက်ပါလိုက်ရင် leading လောက်လိုက်ရတဲ့နဲ့တပြိုင်နက်တည်းနော်ဟိုတစ်ဖက်ဖက်ကိုထိခိုက်သွားတယ်ပေါ့နော်ထိခိုက်သွားတဲ့အတွက်ပိယိတ်တတ်မှာပဲဖြစ်ဖြစ်ဘသူမှာပဲဖြစ်ဖြစ်ဟိုဟိုတော်တော်ဆိုးဆိုးရရဟိုယုံကြည်မှုယော့နေသွားစီတယ်ပေါ့နော်ဒီအချက်ကတော့နောက်တစ်ချက်ကတော့ကျွန်တော်တို့ခုပြောနေတဲ့သတင်းမီဒီယာဆိုတဲ့စံဟာအမေရိကပဲဖြစ်ဖြစ်စင်ကာပူမှာပဲဖြစ်ဖြစ်ဗြိတိန်မှာပဲဖြစ်ဖြစ်အဲ့လိုဆန်နဲ့အများဆုံးပြောကြတယ်ပေါ့နော်အနောက်နိုင်ငံကဒီဒီမိုကရေစီရဲ့ပေတံနဲ့ပေါ့ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့ပြဿနာကဘာလဲဆိုတော့ကျွန်တော်တို့နိုင်ငံမှာပြည်တွင်းစစ်ဖြစ်နေရှင်းရှင်းပြောရင်ပြည်တွင်းစစ်ဖြစ်နေပြည်တွင်းစစ်ဖြစ်နေတော့ပြည်တွင်းစစ်ကိုအုပ်ချုပ်သူအနေနဲ့တာဝန်ယူရတဲ့အစိုးရရှိမယ်တမတော်ရှိမယ်တစ်ဖက်အဖွဲ့အစည်းတွေရှိမယ်ဒီကြားထဲမှာမီဒီယာကအနောက်တိုင်းနိုင်ငံများကဲ့သို့ဆောင်ရွက်လို့ရမရဆိုတဲ့ပြဿနာရှိတယ်အဲ့ဒီပြဿနာကိုနားမလည်ဘဲနဲ့เนาะဟိုကျွန်တော်တို့လူချင်းတဲ့ပုံကန်အတိုင်းပြောမယ်ဆိုရင်ဘာဖြစ်လာမလဲဆိုပို့ပြီးတော့ဝေးကွာတဲ့အဆင့်ကို ရောက်သွားစီမယ်လို့ထင်တယ်ပေါ့နော်ကျွန်တော်အမြင်ပြောရရင်ကျွန်တော်လည်းဝန်ထမ်းလေးလှုပ်ဖူးတဲ့အခါကျတော့ဝန်ထမ်းမှာတကယ်တော့သူ့မှာစီကန်းနေဥပဒေတွေလှုပ်ထုံးလုံနည်းတွေအများကြီးရှိတယ်အပြင်အရက်ဖက်နဲ့မတူဘူးအဲ့ဒီစီကန်းတွေကိုဖောက်ဖျက်ပြီးတော့ကျွန်တော်တို့ဒီလိုက်နာလို့မရဘူးဥပဒေရဲ့သဘောတဘာဝမှာလည်းနော်မပြက်ပြဲသေးဒီကာလပတ်လုံးနော်ဟိုမပြက်ထားသေးဒီကာလပတ်လုံးလိုက်နာရကျွန
်
တော်ဆိုရင်ဝန်ထမ်းလုတ်ခဲ့တာဖြစ်တဲ့
အတွက်နော်ကြည
့်ခဲ့တ
ယ်ဆိုတော့ဆိုတော့ကိုနေဦးလေးဟာရေဦးရကျွန်တော်တို့ပြန်ကောက်မယ်ဆိုလို့ရှိရင်နော်ဒီဟိုမြန်မာနိုင်ငံရဲ့တင်းလွတ်လပ်ခွင့်အခြေအနေကိုဒီနိုင်ငံကစနေနဲ့နေရာကတိုင်းမှာတိုင်းလို့မရဘူးဆိုတဲ့သဘောထားမျိုးလို့ကျွန်တော်နားလည်လို့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဦးမြင့်ကျော်ကိုဟိုဖြည့်ဆည်းချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီမှာတစ်ခါတစ်ခါဟိုပိုကြားလေးရှိပါတယ်မြန်မာနိုင်ငံလိုအထူးဖြင့်ပေါ့လေအသွင်ကူးပြောင်းကစားတိုင်းပြည်မျိုးမှာထိလွယ်ရှာလေအခြေအနေတွေရှိနေတယ်ဒါကြောင့်သတင်းမီဒီယာလွတ်လပ်ခွင့်ကအပြည့်အဝမရနိုင်သေးဘူးဆိုတော့ငင်းကုန်မှုတွေလည်းရှိပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ဟာလက်တလောအခြေအနေရအကန့်အသတ်နဲ့ရှိနေတယ်ဆိုတာလက်ခံနိုင်စရာအခြေအနေလို့ဆိုလို့ရပါခင်ဗျာ
ကျွန်တော်မြန်မာတော့ဟိုသတင်းမီဒီယာသတော့ပြောသလိုပေါ့လေဟိုတကယ်ကိုကြည့်ဆုံးပြီးပြီးတော့လုံးဝတမန်တမန်မျှတာရယ်ဆိုရင်သတင်းမီဒီယာမျိုးကိုဟိုဘယ်လိုခေါ်မလဲအားလုံးဖြစ်ရမယ်ဆိုရင်တံမျိုးကတော့နည်းနည်းစိတ်ကြင်စမ်းတယ်ဆိုတော့သတင်းမီဒီယာဟိုဒဟုဝါရပေါ့လေဒဟုဝါရဆိုတာဟိုတမျိုးမကလွတ်လွတ်လပ်ထွန့်ဟိုပေါ်ထွက်လာဖို့အတွက်အဲ့လိုမျိုးဥပဒေအပိုင်းရရောဒီအခြေအနေရရောဒါအစိုးရကအဲ့ဒီဟာမျိုးကိုဟိုအခြေအနေမျိုးကိုအနည်းသေးဖို့အားပေးဖို့လိုတာပေါ့နော်အဲ့ဒီအနေထားမှာကျွန်တော်မတူတဲ့အမြင်တွေမတူတဲ့ချူတောင်းတွေနဲ့မတူတဲ့တင်ပြချက်အရေးအလေးပေးမှုပေါ့အဲ့ဒါတွေကဒီမိုကရေစီရဲ့နှစ်သာယဒီမိုကရေစီကိုတွားတဲ့နေရာမှာမတူတဲ့အမြင်တွေနားထောင်ဖို့ဆိုတဲ့ဟာမျိုးပေါ့စောစောကပြောသလိုပန်းနိုင်တစ်ခုကိုတွားနေကြတယ်ရှောင်နေကြတဲ့အချိန်မှာမီဒီယာတို့ဘာလို့ရဲ့ဟိုဝေမန်မှုတို့ပြောဆိုမှုအတန်နေတိတ်နေစေခြင်းတွေဆိုရင်တော့ဟိုဘလကောမလဲမဝေမညာနဲ့ဆိုတဲ့ဟာမျိုးဆိုရင်တော့အဲ့ဒီဟာမျိုးကဟိုဘလကောမလဲဟိုတော့အင်္ဂလိပ်လိုတော့ authoritarian သဘောမျိုးသွားတယ်ဟိုမြန်မာလိုဆိုရင်တော့အာဏာတစ်ခုနဲ့အတိုင်းအတာတစ်ခုနဲ့ထိန်းချုပ်ထားမယ်ဆိုတဲ့ဟာမျိုးပေါ့နော်တခါလေမှနိုင်ငံတော်ရဲ့အချုပ်အခြာအာဏာရေးနိုင်ငံတော်ရဲ့ကျိုးစီးပွားဒါပေမဲ့အဲ့ဒီစကလုံးတွေကဘလူအိပ်ပင်နဲ့အိပ်ပင်ဖွင့်နေဆိုတဲ့ဟာမျိုးချင်းချင်းလင်းလင်းမရှိတဲ့အခါကျရင်တခါလေမှအဲ့ဒါတွေကဟိုထိန်းရေးပြီးတဲ့စကလုံးလားလို့ကျွန်တော်တို့အနေနဲ့တန်နေရဖြစ်မိရပါတော့ဆိုတော့ကျွန်တော်တို့တော့စံကိုဒီတန်ဖိုးကိုကျွန်တော်တို့တန်ဖိုးထားရဆိုအဲ့စံကိုရအောင်ကြိုးစားဖို့ပဲကျွန်တော်ကတော့ဟိုကျွန်တော်အမြင်ကျွန်တော်ယူတာ
တော့ဆလူကဒီကျွန်တော်တို့ကကျွန်တော်တို့ကဘယ်လိုပြောမျိုးမျောလင်းချက်ကတော့မြင်းမြင်းမမထားတင်တယ်ဟိုဒီစံနေကိုဟိုအနေနဲ့မတိုင်းမှုဆိုတာထက်ပေါ့လေဒီစံနေမိအောင်ကြိုးစားတာမျိုးကပိုပြီးဒိဗ္ဗေရှိတယ်ဆိုတော့သဘောလို့ကိုမြင့်ကျော်ဆိုချင်တာပေါ့လေ
ဟုတ်ပါတယ်မမအဲ့ဒီ
ဆိုတော့ကျွန်တော်ဒီဦးစီရဲ့သူရဲ့သဘောထားလဲကျွန်တော်ကြားချင်ပါတယ်ခင်ဗျာကျွန်တော်တို့အခုဟိုစောစောပြောကြသလိုပေါ့လေဒီနေရာတကမှာကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ဟိုလွတ်လပ်ခွင့်တို့ဘာလို့ဆိုတဲ့နေရာမှာသတင်းမီဒီယာလွတ်လပ်ခွင့်မဖြစ်လူခွင့်ပဲဖြစ်ဖြစ်နိုင်ငံတကာစံနှင်းနဲ့နေရာတကာတိုင်းမှာတိုင်းလို့မရဘူးဆိုတဲ့အမြင်တွေလည်းရှိပါတယ်ဆိုတော့ဦးစီရဲ့သူရဲ့သဘောထားကဘယ်လိုရှိလဲခင်ဗျာ
အဲကျွန်တော်တို့ဟိုနိုင်ငံဖွံ့ဖြိုးမှုနဲ့ဒီမီဒီယာဖွံ့ဖြိုးမှုနဲ့ပေါ့လေဒါနဲ့ကတော့ကျွန်တော်တို့ချိန်နေတာပေါ့ချိန်နေတာပေါ့ဆိုတဲ့အခါကျတော့ဟိုအဲ context ပေါ့လေကျွန်တော်တို့ media တွေကတော့ဒီ context ဆိုတဲ့ဒီအခြေအနေကိုကျွန်တော်တို့သိပြီးတဲ့အခါကျရင်ဒါအခြေသားပေါ်ပြရတာပဲဒါပေမဲ့သတင်းစာလွတ်လပ်ခွင့်ဆိုတာကတော့ဟိုသတင်းစာဘက်ကလည်းဒါဒီတာဝန်ယူမှုတာဝန်ခံမှုကျွန်တော်တို့ခေါ်တာပေါ့နော် responsible journalism ပေါ့အဲ့ဒါနဲ့သတင်းကိုအမှန်အမှားကျွန်တော်တို့ဝေဖန်ထုတ်ပြမယ်နောက်ပြီးတဲ့အခါကျရင်ဒီတကယ်ဖြစ်ရတဲ့လူတွေသိအောင်ဒါရှင်းပြမယ်ပေါ့နော်အဲ့လိုမျိုးရှင်းပြရဆိုရင်ခုနကနိုင်ငံဖွံ့ဖြိုးရေးမှာဒါ media ကဟုတ်ကဲ့ဖြစ်တယ်။နောက်ပြီးတဲ့ခါကျရင်ဘက်လိုက်ရလဲကျွန်တော်တို့မရောက်ဘူးပေါ့နော်။အဲအဲ့လိုဆိုရင်တော့သူကမီဒီယာဖွံ့ဖြိုးမှုနဲ့တိုင်းပြည်ဖွံ့ဖြိုးရေးကပထမတည်းကျွန်တော်တို့ဖြစ်မှာပဲပေါ့နော်။ဆိုတော့ဟိုဘယ်နိုင်ငံမှာမို့လို့ကျွန်တော်တို့မီဒီယာကတော့မလွတ်လပ်ရဘူးပါ냐။ဒါတွေကတော့ဟိုနိုင်ငံရဲ့နိုင်ငံရေးစနစ်နဲ့ဆိုင်နေပေါ့နော်။ဒါပေမဲ့မီဒီယာလို့ကျွန်တော်တို့ပြောလိုက်ရင်တော့ဒါကမီဒီယာဆိုရင်ဒါအမှန်အမှန်တိုင်းကြီးသားတင်ပြမယ်။ပြီးရဲ့ခါကျရင်ဒီတိုင်းပြည်ရဲ့အစိုးရနဲ့ပြည်သူကြောက်ပေါင်းကူပေးတယ်ပေါ့။အခုကျွန်တော်တို့ဒီဟိုအမိုက်ပုံပြီးတော့နေကိစ္စဆိုရင်လည်းဒါကဒီမီဒီယာကဒါစင်စက်မပြတ်ရေးသားပေါ်ပြတဲ့အတွက်ခုနလိုမျိုးဝင်းချုပ်တို့ဒီဒါခြေပင်တားအဲဝင်ကြီးပေါ့နော်ကျွန်တော်မြို့တော်ဝန်တို့တောက်လျှောက်သွားကြည့်ပြီးတဲ့ခါကျရင်အခြေအနေတွေပြောင်းပြီးတော့ကျွန်တော်ထိုင်းရနေပြီးတော့ကျွန်တော်ဒါရုပစ္စည်းတွေပါပြီးထုတ်တာတော့အဲ့အရာမျိုးတွေကျွန်တော်တို့ဖြစ်သွားတယ်ဆိုလိုတာကတော့မီဒီယာနဲ့ဒီအစိုးရနဲ့ပေါ့နော်ဒီတိုင်းပြည်တည်ဆောက်ရေးမှာကျွန်တော်တို့ကဖက်ဒီမတူညီတဲ့ဘက်နဲ့ဘက်ကနေကျွန်တော်တို့ကလုပ်နေကြတာပဲဆိုတော့မီဒီယာဘက်ကတော့ဒါ responsible ကျွန်တော်တို့ဖြစ်ရမှာမှန်တယ်တစ်ဖက်မှာကျတော့လည်းမီဒီယာလွတ်လပ်ဖြစ်မှာပဲဒါကတူလုံးမဲ့အလုပ်ပေါ့နော်ဒါကို ကျွန်တော်ဖြောင်းဖြောင်းလုပ်နိုင်ပါတယ်အဲ့တော့ဟိုဥင်းမြင့်ကလည်းပြောတော့ပြောသွားပါတယ်သမရတဲ့ကျွန်တော်ဥင်းမြင့်ကလည်းမီဒီယာရဲ့အခန်းကဏ္ဍကိုဒီအဂိလိုက်စားမှုတိုက်ဖြတ်ရေးလိုဟာမျိုးမှာမီဒီယာရဲ့အခန်းကဏ္ဍကိုဒါကျုံ့သွားတာကျွန်တော်တွေ့ရတယ်နော်ဒီတော့အခါကျတော့ကျွန်တော်မြန်မာပြည်လိုမျိုးဖွံ့ဖြိုးတဲ့နိုင်ငံဆိုရင်လည်းမီဒီယာလိုအပ်တယ်ဆိုတာတော့သမရဥင်းမြင့်ကိုယ်တိုင်နိုင်ငံကလက်ခံသွားတဲ့သဘောတော့ကျွန်တော်တို့ရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီမှာဒီဆွေးနွေးပွဲနဲ့ဆက်နွယ်နေတဲ့ဟိုစာစာအောင်လဲဒီမှာကျွန်တော်အရင်းသိမ်းလို့ဖော်ပြချင်ပါတယ်ကျွန်တော်ဒီချိန်ရဒီဝါရင်သတင်းစာဆရာတယောက်ဘွားကနေပြန်ချိုင်းဒုတိယဝန်ကြီးဖြစ်သွားတဲ့ဦးအောင်လာထွန်းကဒီ RSF အစီရင်ခံစာနဲ့ပတ်သက်လို့ဒီ Facebook ကနေသူမှတ်ချက်ပေးထားတဲ့စာပါမဆုမွန်ဖတ်ပြပေးပါဦးလေ
ပွင့်ပွင့်လင်းလင်းပြောရမယ်ဆိုလို့ရှင်တော့ဒီ RSF ရဲ့အညွှန်းကကျွန်တော်တို့နိုင်ငံကြမယ်ဆိုတာကိုအညွှန်းမထွက်ခင်ကတည်းကကျွန်တော်ဇန်နဝါရီလလည်းပြန်ကြားရေးဒုတိယဝန်ကြီးမဖြစ်ခင်သတင်းမီဒီယာကောင်စီဒုတိယဥက္ကဋ္ဌအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့စဉ်ကပင်ခံမှန်းထားပြီးဖြစ်လို့သိပြီးတော့မအံ့ဩပါတဲ့ဒီနေ့အညွှန်းကိအသေးစိတ်ကိုရှာဖွေကြည့်လိုက်ပါတယ်ကျွန်တော်တို့ရဲ့အပေါ်မှာရှိတဲ့မိတ်ဆွေနိုင်ငံတွေကသီရီလင်ကဖိလစ်ပိုင်အင်ဒိုနီးရှားစသဖြင့်အားကြစရာတွေ့ရပါတယ်တဲ့စိတ်မသက်သာစွာနဲ့ကျွန်တော်တို့ရဲ့အောက်ကိုကြည့်လိုက်တော့ကမ္ဘာအကြီးဆုံးအိန္ဒိယနိုင်ငံဒီမိုကရေစီနိုင်ငံက138ပါကစ္စတန်နိုင်ငံက139ထိုင်းက140ကမ္ဘောဒီးယားက142မလေးရှားက145ဘင်္ဂလားဒေ့ရှ်က146စင်ကာပူက151ဗီယက်နမ်က185နဲ့တရုတ်က186ဆိုပြီးတွေ့ရပါတယ်တဲ့နောက်ဥရောပဒီမိုကရေစီနိုင်ငံတွေရဲ့အညွှန်းကိန်းကျဆင်းမှုကိုတစ်ချက်ကြည့်လိုက်တော့ဒိန်းမတ်ကအနှုတ်5စလိုဗက်ကီးယားကအနှုတ်30နဲ့ချက်သမ္မတနိုင်ငံကအနှုတ်17ဖြစ်တာကိုတွေ့ရပါတယ်တဲ့ဒီတကြောပြန်ဒီမိုကရေစီတပ်တန်း9နှစ်စာနယ်ဇင်းလွတ်လပ်မှုတပ်တန်း9နှစ်တာတာပဲရှိသေးတဲ့စင်ခေါ်မှုဘောင်းဆောင်နဲ့နဗန်းလုံးနေရတဲ့ကျွန်တော်တို့အတွက်ကတော့အနှုတ်6နဲ့အဆင့်138ရတာကိုရှင်ကြည့်လိုက်ရင်တော့အနည်းငယ်စိတ်သက်သာမှုရသွားပါတယ်ဆိုပြီးတော့သူကရေးထားပါတယ်ရှင်
ဟုတ်ကဲ့မဆူမွန်ကျေးဇူးပါဆိုတော့ဟိုဒီသူ့ရဲ့မှတ်ချက်မှာတော့အဓိကကတော့ဒီတခြားဒေသရင်းနိုင်ငံတွေမှာလည်းတည်နှလက်ခွင့်အစင်တန်းအတက်ကြရှိရာတွေကိုထောက်ပြထားတွေ့ပါတယ်ဒီကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံလို့ဆိုနိုင်တဲ့ဒီအိန္ဒိယလိုနိုင်ငံကတော့မှမြန်မာနိုင်ငံတဲ့တစ်စစ်နေနေတာကိုလည်းသူကထောက်ပြပါတယ်ဆိုတော့ဟိုဒါကတစ်ကမ္ဘာလုံးတိုင်းတန်နဲ့ကြလို့များမြန်မာနိုင်ငံကလိုက်ကြရတဲ့သဘောမျိုးလားဆရာဦးစီရဲ့သူသဘောကဆွေးနွေးပြပါအောင်ခင်ဗျာ
အဲဒီဝန်ကြီးနေနဲ့ဒီလိုမျိုးဒီစင်စက်မပြတ်ပါတော့ဒီတောက်လျှောက်ဒီတရင်လောက်ကနေပတ်သက်ပြီးတော့ဒါကြည့်နေတယ်ဆိုတော့ကျွန်တော်တို့တော်တော်ဒါကောင်းပါတယ်ဒီကိုယ်ပိုင်လည်းတရင်သမားဆိုတော့လေဆိုတော့ဟိုနိုင်ငံတကာမှာလည်းကြားရလဲရှိတက်တာလည်းရှိပေါ့နော်ဒါပေမဲ့ဒီကျွန်တော်တို့ကတော့ဟိုသူများနိုင်ငံနဲ့ကျွန်တော်တို့ရှင်ကြည့်ရမှာဖြစ်တယ်လို့ကိုယ်နိုင်ငံနဲ့လည်းကျွန်တော်စဉ်းစားဖို့လိုပါတယ်အဲ့တော့ကိုယ့်အောက်မှာတော့ဘာပြောပြောအိန္ဒိယလိုဟာမျိုးပေါ့နော်အိန္ဒိယဆိုရင်ဒီမိုကရေစီနိုင်ငံကြီးလည်းဖြစ်တဲ့အခါကျတော့သူကိုယ့်အောက်မှာရောက်နေတယ်ဆိုဘာပြောပြောစိုးတော့မစိုးဘူးပေါ့နော်တစ်ချက်ဒါပေမဲ့ကျွန်တော်တို့ကတော့အရင်2019မှာတော့မှကျွန်တော်တို့ကတော်တော်လေးတက်ထားပြီးပြီးတဲ့ခါကျတော့မှပြန်ကျသွားတယ်ဆိုတော့ဒီကြားထဲမှာဘာတွေဖြစ်နေသလဲပေါ့။အဲဒီခါကျတော့ကိုယ့်နိုင်ငံအတွင်းကအခြေအနေနဲ့လဲသွားပြီးတော့ကျွန်တော်စိုက်နေလို့မြင်ပါတယ်။ဘာလို့2019အတွင်းမှာခုနကပြောလို့ ISS ကလည်းထောက်ပြသွားတာတွေရှိတဲ့ခါကျတော့အဲ့ဒါတွေဖြစ်သွားတဲ့ခါကျတော့ဟိုကိုယ့်ဟာကိုယ်ကျော့သွားလို့လဲကျွန်တော်ဖြစ်နေတာပေါ့နော်။ဆိုတော့ဒါပေမဲ့ကျွန်တော်တို့ကအရင်ကတောက်လျှောက်တက်လာခဲ့တယ်ဆိုရင်အဲ့တက်ခဲ့တဲ့နှစ်တည်းရဲ့အခြေအနေပေါ့နော်အဲ့ဒါမျိုးပြန်ကြည့်မယ်ပြီးတဲ့ခါကျတော့ချိန်ညှိပြီးလှုပ်လိုက်မယ်ဆိုရင်တော့ကျွန်တော်မြင်တော့ချိန်နှစ်တည်းမှာတော့ပြန်တက်လာကြရတော့ရှိတယ်ပေါ့နော်ကျွန်တော်အဲ့ဒ
ီကျေးဇူးပါဆိုတော့ကျွန်တော်ဒီနေ့မှနိုင်ကိုနိုင်ကစော့မုံကိုလည်းမေးချင်ပါတယ်ကျွန်တော်တို့ဒီမှာဆော့ဆော့တော့အဓိကထောက်ပြတဲ့ထဲမှာဒီသတင်းလွတ်လပ်ခွင့်မရတာတွေဥမာတိုင်းသတင်းမီဒီယာတွေဆိုရင်ခွာခြားဆက်ဆံခံရတဲ့အခြေအနေမျိုးတွေရှိတယ်ဆိုတော့အခုချိန်မှာကျွန်တော်တို့ကဒီပေါ်လေသတင်းမီဒီယာလွတ်လပ်ခွင့်မြန်မာနိုင်ငံမှာတိုးတက်ဖို့ဆိုရင်အဓိကလှုပ်ဖို့လိုနေတာဟိုလှုပ်တင်တာလှုပ်နိုင်တာဘာတွေရှိမယ်လို့ယူဆရခင်ဗျာ
ကျွန်တော်ထင်တယ်ဒီဒေသမီဒီယာတွေကတ်ဆက်တဲ့ဒီဥပဒေတွေပေါ့နော်အဲဥပဒေတွေကိုဒါပထမဆုံးတော့ပြည့်စုံပေးလို့ရပါတော့ကျွန်တော်ကဟိုဆရာပြောတယ်ကဥပဒေဒီဇယ်ဥပဒေဆိုတော့ကျွန်တော်ကဒီဇယ်ဥပဒေနဲ့တွားနေရတဲ့တော့မှာကျွန်တော်နိုင်ငံဒီမိုကရေစီအနာရှင်နိုင်ငံနေပြီးတော့မှဒီမိုကရေစီနိုင်ငံကြောင်းလာပြီအဲဒီတော့ကဒီဒီမိုကရေစီစနစ်နဲ့တူတယ်လို့လည်းပြောစုဆိုင်လို့လည်းပြောရတော့ဖြစ်ကြတယ်အဲ့ဒီဒီလုံလမှုတွေကိုအမောက်ခံပေးတဲ့ဒီဥပဒေကိုဒီပြဋ္ဌာန်းပေးဖို့လိုအပ်တယ်တခြားဒီဖိနိတ်ထားတဲ့ကတ်တထားတဲ့ဥပဒေတွေလည်းဒါတွေလည်းပြဋ္ဌာန်းပေးဖို့လိုတယ်အဲနောက်တစ်ခုကတော့ဒီသတင်းရရှိရေးပိုင်းတော့တရင်းရေးယူပေးတယ်သတင်းမရရှိအပြည့်အစုံစစ်ဆေးမှုတွေဒါရေးကြည့်တယ်ဒါဆိုတော့ဒရင်းလမတွေကဒီသတင်းယူတဲ့အခါမှာဒီဆွေးအဖွဲ့မှရှိတဲ့ဒီပုတ်တာဆင်တွေကပတိကြီးလည်းဒီကစားပြလို့ရတယ်ဒီကပြောပိုင်လို့ရှိတယ်ဆက်ရပြပြီးပြတတ်ကြနဲ့အပြတ်ထန်ပေးတယ်နောက်ဒီဒရင်းလေးကိုအတရင်ချက်လက်တွေကိုယူလို့ရသွားဒီမှာဆိုရင်ဘယ်လိုယူလို့ရလဲဘယ်လိုခုပြချက်တွေရှိလဲဒါတွေဒီလိုဆက်ရပြ process တွေ
ဆက်ဖြစ်ပြီးသားတွေကဒီဆွေရက်ကဒါ improve လည်းမတူတဲ့အောင်လုပ်ကြည့်လို့ရတယ်ဒီကတ်တက်ပြီးလည်းထိခြားပြီးလို့ရတော့အဲ့ဒါကြီးကျွန်တော်ညာပါနော်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဥတီယာသွေးကိုလည်းကျွန်တော်အစီအစဉ်အဆုံးသတ်ဖို့2မိနစ်ခွဲလောက်ကြာနေတယ်ဆိုတော့ဥတီယာသွေးရဲ့သဘောထားကိုလည်းဆွေးနွေးစေချင်ပါတယ်ခင်ဗျာကျွန်တော်ဒီမြန်မာနိုင်ငံမှာတရင်လက်လက်ခွင့်အစဉ်တန်းတက်လာဖို့ဆိုရင်လက်တလုံးမှာလုံတင်တာလုံနိုင်တာဘာတွေရှိမယ်လို့ယူဆလဲခင်ဗျာ
အဓိကတော့ကျွန်တော်တို့လက်ရှိအခြေအနေနဲ့တရင်လောကကိုဘယ်လိုကိုင်ကျွေးစီမံမလဲသူတို့ရဲ့မူဝါဒအဓိကချပါပဲသူတို့ကလက်ရှိတရင်ဒီမီဒီယာလောကကိုဟလာဟိုဘယ်လိုအစဉ်တန်းမျိုးရောက်အောင်ပြင်မလဲအရင်တော့ဘလို့ရှိကြလဲငါတို့လက်ထက်မှာဘလို့ရှိကြလဲဟလာဟိုဘယ်တော့အဆင့်တန်းကြီးရောက်အောင်ငါတို့လက်ထက်မှာလုပ်မလဲဆိုတော့အဲသူတို့ပါကြီးမန်းချက်ရှိဖို့လိုပါပဲအခုကဟိုရှင်းရှင်းပြောရင်ကျွန်တော်အမြင်ပြောရရင်တော့ဟိုသူအတိုက်ခံဘဝလာတဲ့ကြောင့်တခါမှမီဒီယာကိုလည်းတစ်ချင်းဆိုင်ရင်ဆိုင်ပြီးတော့သူတို့ကဟိုလက်ရှိအစိုးရကဟိုမလုပ်ခဲ့ဘူးပေါ့နော်ဟိုအတူတူတွဲတက်လာခဲ့တဲ့အဲဒါမီဒီယာဆိုတာဟိုပြစ်ကူပေးတဲ့အဲကိုအတန်ကိုအမြဲတမ်းဖော်ပြပြီးတော့ဟိုအတိုက်ခံလုပ်တဲ့အခါမှာဆင်မြင့်သက်ပွဲပေါ့နော်သူအမြဲတမ်းတော်ရအဆင်းနဲ့တူဖြစ်ခဲ့တဲ့ခါကြတော့အခုချိန်မှာဟိုထိတ်တိုက်ရင်ဆိုင်တဲ့သဘောမျိုးဖြစ်လာတော့မီဒီယာနဲ့အဲ့ဒီမှာအဲ့ဒီမီဒီယာကိုမရင်ဆိုင်တတ်ဘူးဖြစ်နေတယ်လက်ရှိတို့ရတဲ့တက်တနာအဲ့တော့အဲ့ဒီတက်တနာကိုဟိုရှင်းနိုင်ဖို့ strategy တို့ကမဟာဗျူဟာလိုပါတယ်လို့ရဆိုတာကအခြားမဟုတ်ပါဘူးဒီမီဒီယာလောကနဲ့ပတ်သက်ပြီးတော့သူစီမံချက်ထားဖို့လိုပါတယ်အဲ့ဒါကျွန်တော်တို့ဒီကျွန်တော်တို့စိတ်မီဒီယာကိုဒါကျွန်တော်တို့ moment တည်ဆောက်နေဦးမယ်ဆိုလို့ကျွန်တော်တို့ဘယ်လိုမှဒီတကယ်ကျွန်တော်တို့မီဒီယာindustry တခုလုံးကိုသူတို့အာရုံစိုက်နိုင်မှာမဟုတ်ဘူးအဓိကတော့ကျွန်တော်ဒီလက်လက်တဲ့ media industry တခုလုံးကိုသူကပြီးသားတက်တက်လို့ယူဆနေတာအများမားပဲပါသူတို့ထူထောင်ပေးဖို့လိုတယ်သူတို့တွေထိတ်ကူးထားဖို့လိုတယ်ဒီမန်းထားဖို့လိုတယ်အခုခုတိထောက်ကြဖို့လိုတယ်မဟုတ်ပဲတဲ့ media တက်တက်အစိုးရတက်တက်လို့စဉ်းစားနေတော့ကျွန်တော်တို့ဘယ်လိုမှမဖြစ်နိုင်ဘူးအဲ့တော့သူကအရင်ကစိတ်ကူးစိတ်တန်း media industry တခုလုံးကိုပြန်ပြီးတော့ကျွန်တော်တို့ထူထောင်မှုဟလာဟိုပုံပြအစ်န
ဲ့ဥတီယာသွေးကျွန်တော်စီစဉ်ချိန်နဲ့ဒီနေရာမှာဆေးသွားတဲ့အတွက်ပအဝင်ဆွေးနွေးပေးတဲ့သူတွေနဲ့သောတာရှင်တွေအားလုံးကိုအထူးကျေးဇူးတင်ကြောင်းဒီနေရာပဲပြောချလိုက်ပါတယ်ခင်ဗျာ
စနေနေ့တဲ့လေလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့မနေ့ဖြန်တနင်္ဂနွေနေ့မနေ့ခင်းမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါအောင်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်နဲ့ပတ်သက်ပြီးတော့အကောင်းမြင်မျှော်လင့်ထားကြောင်းပြောလိုက်ပါရယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နဲ့ဒီကနေ့မှာဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ပြီးတဲ့နောက်အခုလိုပြောလိုက်တာပါ။ကင်နဲ့တွေ့ဆုံဆွေးနွေးဖို့အကြောင်းနဲ့ပတ်သက်ပြီးတော့မွန်နဲ့အာဘေတို့နဲ့တည်တည်ချာချာပြောဆိုခဲ့ကြောင်း Twitter မှာထရမ့်ကရေးသားခဲ့ပါရယ်။ဆယ်စုနှစ်တွင်နဲ့ချီကိုရီးယားကျွန်းဆွယ်ကတင်းမာမှုတွေဟာဘယ်တော့မှလည်းမတူအောင်အဆုံးသတ်ဖို့နီးကပ်လာကြောင်းအမေရိကန်ထိပ်တန်းခေါင်းဆောင်တွေကပြောထားပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲနဲ့အတူတောက်ကြနေတဲ့ကအီပီရောမှာကျင်းပတဲ့ပူရဲသတင်းစာရှင်းလင်းပွဲအတွင်းတုန်းကလည်းဒီမြောက်ကိုရီးယားခေါင်းဆောင်အနေနဲ့သူဟာမလိမ့်တဲ့ဘက်လုံနေတယ်လို့မထင်ကြောင်းထရမ့်ကပြောပါတယ်။ယေမန်နိုင်ငံမြို့တော်မှာအာရေဗီယာဥဆောင်တဲ့မဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လက်နက်ကင်ဟူသီအဖွဲ့ရဲ့ခေါင်းဆောင်နှစ်ဦးသေဆုံးသွားပါတယ်။ဇာနာလေကြောင်းတိုက်ခိုက်မှုအတွင်းဘလောက်တည်ဆုံဒဏ်ရာရသွားလဲဆိုတာတော့တိတိကျကျမသိရသေးပါဘူး။ Saudi နိုင်ငံပိုင်ရုပ်မြင်သံကြားကတော့တည်ဆုံသူ50ကျော်ရှိတယ်လို့ပြောဆိုပြီး Al Arabia ရုပ်မြင်သံကြားကတော့တပုံ38ဦးထက်မနည်းတည်ဆုံခဲ့တယ်လို့ဆိုပါရယ်။ Somalia အလယ်ပိုင်း Galkeyo မြို့ကစားတောက်ဆိုင်ကိုအသေးခံပုံကွဲသမားတွေကတိုက်ခိုက်တာကြောင့် Somalia တပ်ဖွဲ့ဝင်4ဦးထက်မနည်းတည်ဆုံပြီး6ဦးဒဏ်ရာရသွားတယ်လို့မျက်မြင်သက်သေတွေနဲ့အာဏာပိုင်တွေကဒီကနေ့ပြောပါရယ်။တစိမ့်တပိုင်းကိုမဲအုတ်ချုပ်ခွင့်ရနေမိတဲ့ကမြို့မှာအခုလိုတိုက်ခိုက်ခံခဲ့ရတာပါခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးသွားတာဖြစ်ပါတယ်။စနေညအတွက်စီစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ကျမကစုမော်မှာဒီညအစီအစဉ်လေးကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်တနင်္ဂနွေမနေ့6နိုင်ကနေ9နိုင်ထိထုတ်လင်းပေးမယ့်အစီအစဉ်လေးကိုတော့လှိုင်းဒိုမီတာ24/40/51နဲ့လှိုင်းလက်မီတာ190တို့ကနေထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.